Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်း 9:20 အထိစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ line လာမီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမအနောင်လာပါအခုညပိုင်းစီစဉ်တွေတာဝန်ယူသက်ဆက်တော့မှာပါ
ကျမကတော့စုမြတ်မှာပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားမှုဟောင်းကဝေဖန်လိုက်ပါတယ်မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကနီးပြဂျိုးဆေမော်ရီညိုကိုယာလူကနေထုတ်လိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင
်ကောင်းပါပြီမြန်မာအစိုးရဖက်ကရင်ဂျာပြည်ထနာကိုတိတိယောက်ကင်တွယ်လာနိုင်ရေးအရေးယူဖိအားပေးနိုင်ဖို့လုံခြုံရေးကောင်စီမှဆုံးဖြတ်မဲ့မူကြမ်းအပေါ်မြန်မာအစိုးရကသဘောထားဘလို့ရှိပါသလဲ
ဟိုလူငယ်ကောင်စီကနေပြီးတော့စုံပြည့်တဲ့ချမယ်ဟလာဒီနေ့ဒီနေ့မပြီးရင်ဟလာဟိုရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟောနဲ့လုပ်နေတဲ့ဟာကတော့နိုင်ငံရေးရဖိအားပေးတဲ့သဘောတည်းတည်းပဲလေ
ဒါကကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့ဆွမ်းမရှင်အပြည့်စုံကတော့မကြခင်ကြာမှာပါဒါအပြင်ရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေပုံမှန်စကောနဲ့တရားဆွဲဆိုခံရတဲ့ကချင်းလူငယ်ဆန္ဒပြကောင်းဆောင်သုံးဦးဒီကနေ့တရားရုံးထုတ်တဲ့နောက်ဆုံးရသတင်းတွေကိုကြားမယ်အပြင် Christmas Day သတင်းတပုတ်ကိုလည်းထုတ်လွှင့်တင်ဆက်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့ American နိုင်ငံရေးနဲ့တရားလီလိုက်ဆွေးနွေးခန်းကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်အောင်တို့ကပြောပြပေးပါအောင်ရှင
်American သမ္မတဒေါ်နယ်ထရမ့်ဟာအလေအညာတွေပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။ American သမ္မတနဲ့သူ့ရဲ့နောက်လိုက်တွေကတစ်ချိန်လုံးလိမ်ညာပြောနေတဲ့အတွက် FBI စုံစမ်းရေးအဖွဲ့ကြီးရဲ့ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေခဲ့တယ်လို့အောက်လွှတ်တော်တရားရေးနဲ့စီကံထိန်းသိမ်းရေးကော်မတီကြားနာပွဲမှာတနင်္လာနေ့ကလာရောက်ထွက်ဆိုပြီးမှ FBI ညွှန်ကြားရေးမှူးဟောင်းကသတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတကဒီ FBI အဖွဲ့ကသာမကတိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးကိုပါတိုက်ခိုက်ပြောနေချိန်မှာသမ္မတလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးဘဝကကိုပိုင်စာပါသုံးပြီးတော့အီးမေးလ်တွေပေးပို့ခဲ့တဲ့ကိစ္စကိုလွှတ်တော်အမတ်တွေအာရုံစိုက်စုံစမ်းစစ်ဆေးနေတာအတိတ်ပဲမရှိလာဘူးလို့လည်း Mr. Comey ကပြောပါရယ် Republican အမတ်တွေဟာသမ္မတနဲ့သူ့ကိုထောက်ခံသူတွေလုပ်နေတဲ့အမှားတွေကိုထောက်ပြဖို့တိတ်ကြောက်နေကြတယ်လို့လည်းသူကဆွဆွဲပါရယ်သမ္မတရဲ့လှုပ်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီနဲ့ဒီကနေ့မှာတော့အဲ့ဒီလိုအမတ်တွေဘယ်ရောက်နေပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်အမတ်တွေအနေနဲ့ပင်စင်ယူတဲ့အထိစိတ်စိတ်နေသွားကြမယ့်အစားနိုင်ငံရဲ့တန်ဖိုးထားမှုတွေကိုထုတ်ဖော်ပြသဖို့လိုတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားခဲ့ပါတယ်အခုလိုပြောကြားမှုတွေနဲ့ပတ်သက်လို့ Comey နဲ့သူ့ရဲ့အဂတိလိုက်စားမှုတွေကို Republican အမတ်တွေဘက်ကထုတ်ဖော်ပြောတင်တယ်လို့အင်ပီရိုပြန်ကြားရေးတာဝန်ခံ Sarah Sanders က Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်
ရုရှားနဲ့ဆက်သွယ်ရှိခဲ့တာတွေနဲ့ပတ်သက်လို့ American ပြည်အောင်စုစုံစမ်းစစ်ဆေးဘီရို FBI ကိုလိမ့်လည်ပြောဆိုခဲ့မှုအတွက်မြို့သားလုံခြုံရေးအကြံပေးရရှိအောင် Michael Flynn ကိုဒီကနေ့စီရင်ချက်ချမှတ်ဖို့ရှိပါတယ်။ထောင်ထမ်းအပြစ်ပေးတဲ့မတင်တရားသူကြီး Emmett Sullivan အပေါ်မူတည်နေပေမဲ့လည်းအစိုးရရှိနေတွေနဲ့အပြစ်အဝါပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ထောင်ထမ်းအပြစ်မပေးဘူး။ရုရှားရေးစုံစမ်းစစ်ဆေးနေတဲ့ Robert Mueller ကတိုက်တွန်းထားပါတယ်။အခုစုံစမ်းစစ်ဆေးမှုမူလာဟာ2016 American သမ္မတရွေးကောက်ပွဲကာလအတွင်းသမ္မတ Donald Trump ရဲ့စီယုံရေးအဖွဲ့နဲ့ရုရှားတို့ကြားဆက်သွယ်ပတ်သက်မှုရှိမရှိစုံစမ်းဖော်ထုတ်နေတာပါ။ American ကြီးတဲ့ဗိုလ်ချုပ်ကြီးဟောင်းလေးဖြစ်ကာကွယ်ရေးဌာနထောက်လှမ်းရေး Agency အကြီးအကဲဖြစ်နေတဲ့တာဝန်ယူခဲ့ဘူးသူ Flynn ကတော့သမ္မတ Trump ရဲ့အမျိုးသားလူမျိုးရေးအကြံပေးဖြစ်တာဝန်ယူခဲ့ပြီးတော့တစ်လလောက်အကြာမှာပဲသမ္မတရွေးကောက်ပွဲနဲ့ကျန်းသက်စာချိန်ဆပွဲကြားကာလအချိန်မှာ American ဆိုင်ရာရုရှားသမ္မတကြီးဖြစ်တာဝန်ယူထားတဲ့ Sergey Kislyak နဲ့တွေ့ဆုံခဲ့တာကိုအစိုးရတာဝန်ရှိသူတွေကိုလိမ့်လည်ပြောဆိုခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ရာကယာရုကနေနှုတ်ထွက်ခဲ့ရပါတယ်ရုရှားသမ္မတကြီးနဲ့တွေ့ဆုံစကားပြောခဲ့တာကိုလိမ့်လည်ခဲ့ကြောင်းဝန်ခံခဲ့ပြီးတဲ့နောက်မှာတော့ Flynn ဟာအထူးစုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းဆောင်ရွက်ခဲ့တာပါသမ္မတ Trump ရဲ့အတွင်းလူဟောင်းတွေကစုံစမ်းစစ်ဆေးမှုမူလာရဲ့စစ်ဆေးမှုတွေမှာအပြစ်ရှိကြောင်းဝန်ခံခဲ့သူ၅ဦးအနက်Flynn ဟာပထမဆုံးလည်းဖြစ်ပါတယ
်2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းကလေ့လာပြုစုတဲ့အစီရင်ခံစာတွေကမိမောင်းထိုးပြလိုက်ပါတယ်ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီကြအောင်လုပ်ခဲ့တဲ့ဆိုတဲ့စီရင်ခံစာပါဆွဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကတုံ့ပြန်ပေးချပါတယ်ရွေးကောက်ပွဲမှာ Republican Party နဲ့ Donald Trump အနိုင်ရအောင်လို့ 調査ခဲ့တယ်ဆိုတာရှင်းရှင်းတွေ့ရတယ်လို့အစိုးရခန်းစာပြုစုတဲ့ Oxford တက္ကသိုလ်ရဲ့ Computer သုံးဝါဒဖြန့်မှုလေ့လာရေးဆိုင်ရာဌာနနဲ့ Graphic ဆိုတဲ့ Internet ကွန်ရက်ဆိုင်ရာသုံးသပ်ရေးအဖွဲ့တို့ကပြောကြားခဲ့ပါတယ်ဒီအစီအစဉ်ခန်းစာနှစ်ခုရဲ့တွေ့ရှိချက်ဟာ American ထောက်လှမ်းရေးအဖွဲ့တွေကစုံစမ်းပြီး2018ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီအစဉ်ခန်းစာပါကောက်ချက်တွေနဲ့တူနေပါတယ်။ Russia က Internet Research Agency ဆိုတဲ့အဖွဲ့က2009ခုနှစ်ထဲကစလို့လူမှုကွန်ရက်တွေကိုအသုံးချပြီးတော့ Russia နိုင်ငံတည်းကဒေသန္တရရွေးကောက်ပွဲရလဒ်တွေမှာလွှမ်းမိုးနိုင်အောင်လုပ်ခဲ့ကြတာကနေ American ပြည်ထောင်စုမှာ2013ရွေးကောက်ပွဲကို Twitter လူမှုကွန်ရက်အသုံးချပြီးတော့ဝင်နှောက်ရှက်ဖို့လှုပ်လာတယ်လို့ America အထက်လွှတ်တော်အတွက်လေ့လာပြုစုခဲ့တဲ့အစီရင်ခံစာတွေထဲမှာဖော်ပြပါရတယ်။အဲ့ဒီနောက်ပိုင်းမှာ YouTube, Facebook နဲ့ Instagram လူမှုကွန်ရက်တွေကိုအသုံးချပြီးတော့မဲဆန္ဒရှင်တွေစိတ်ပြောင်းအောင်အချက်အလက်မှားတွေဖြန့်ဖြူးခဲ့တယ်လို့ပြောထားပါတယ်ရှင်။
မွတ်စလင်ဘာသာရေးကောင်းဆောင်ဖတူလာဂူလန်ကို American သမ္မတ Donald Trump အစိုးရကတူရကီကိုပြန်ပို့ဖို့စဉ်းစားနေတယ်ဆိုတဲ့ဆွတ်ဆွတ်ချက်ဟာမမှန်ဘူးလို့အင်မီရော်ကညင်းဆိုပါတယ်ဂူလန်အပါဝင်လူတချို့ကိုတူရကီကိုပြန်ပြီးတော့ပို့ဖို့လုပ်နေတယ်လို့ Trump ကတူရကီသမ္မတ Recep Tayyip Erdogan ကိုပြောကြားခဲ့ကြောင်းတူရကီနိုင်ငံခြားရေးဝန်ကြီး Mevlut Cavusoglu က CNBC ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခဲ့တဲ့အတွင်းပြောကြားထားတာပါPennsylvania ပြည်နယ်မှာနေထိုင်နေတဲ့ဂူလန်ဟာ2016ခုနှစ်ကတူရကီမှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုကိုကြိုးကင်ခဲ့တယ်လို့တူရကီကဆွဆွဲထားပါတယ်။ဂူလန်ကတော့ဒီဆွဆွဲချက်ကိုညှင်းဆို့ထားတယ်လို့အမေရိကန်ကလည်းတူရကီရဲ့ဒီဆွဆွဲချက်မှာခိုင်မာတဲ့အထောက်အထားတွေကိုမတွေ့ရဘူးလို့ပြောဆိုထားပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရိုဟင်ဂျာပြည်ထောင်စုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခတ်မှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားဘဲပြန်လည်လက်ခံဖို့နဲ့လူခွင့်ရေးချိုးဖောက်ထားသူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာပါ။ရိုဟင်ဂျာတွေကိုအချိန်စရာတိတိကျကျတတ်မှတ်ပြီးတော့ပြန်လည်လက်ခံဖို့ရည်ရွယ်ပြီးဗြိတိန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲတင်ပြထားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဒီလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတက်ခတ်မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့သတိပေးချက်ပါတယ်လို့အမည်မဖော်လိုတဲ့တန်တမန်တယောက်ရဲ့အပြောကို Reuters သတင်းမှရေးပါတယ်။ဒီလိုဆုံးဖြတ်ချက်ကဆိုးကျိုးပဲဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တို့ဆွမ်းက VOA မြန်မာပိုင်းကိုပြောပါတယ်။ဒီဆုံးဖြတ်ချက်ပူကြတဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှစတင်ဆွေးနွေးနေတာပါ။ကနဦးဆွေးနွေးမှုတွေမှာတရုတ်နဲ့ရုရှားပါဝင်ခဲ့ပေမဲ့နောက်ပိုင်းဆွေးနွေးမှုတွေမှာဆက်မပါဘူးလို့အမည်မဖော်လိုတဲ့တန်တမန်ကပြောပါရယ်ဒီဆုံးဖြတ်ချက်မူကြမ်းဟာအသုံးမဝင်ဘူးမတင့်တော်ဘူးအချိန်မတန်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံအမတ်ကြီး Firstly Nibenzia က Writers သတင်းကိုပြောပါရယ်အခုလိုတရုတ်နဲ့ရုရှားကဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေမှာမပါဝင်တော့ပေမဲ့မြန်မာအစိုးရကရိုဟင်ဂျာပြည်ထနာကိုထိထိရောက်ရောက်ကင်တွယ်လာအောင်လုံခြုံရေးကောင်စီကအရေးယူဖို့စဉ်းစားနေတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲဆုံးဖြတ်မယ်ဆိုတာလည်းအတိအကျမသိရသေးပါဘူးရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေတယ်လို့အခိုင်အမာပြောကြားထားပါတယ်
ရိုဟင်ဂျာလူနည်းစုတွေပေါ်ဖိနှိပ်မှုတွေနဲ့ပတ်သက်တဲ့ကိစ္စရပ်တွေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့ဥပိ္ပခါပြုတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုရီးယားလူခွင့်ရေးအဖွဲ့ကြီးတစ်ဖွဲ့ကသူတို့ပေးရထားတဲ့စုကိုပြန်ရုပ်သိမ်းမှဖြစ်တယ်လို့ကြေညာခဲ့ပါတယ်။နေအကျဲကျုပ်ကြက်ခံရစဉ်2004ခုနှစ်ကဂွန်ဂျူးလူခွင့်ရေးစုကိုဒေါက်တာဆန်းစုကြည်ရရှိခဲ့တာပါ။လူခွင့်ရေးအတွက်ကာကွယ်ရည်တည်ပေးခဲ့တာကြောင့်စုပေးခဲ့တာဖြစ်ပေမဲ့လေရိုဟင်ဂျာတွေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ကိစ္စရပ်တွေမှာဒေါက်တာဆန်းစုကြည်အနေနဲ့လိလိရှုခဲ့တာကြောင့်စုပြန်ရုပ်သိမ်းမှဖြစ်ကြောင်းကိုရီးယားလူခွင့်ရေးအဖွဲ့ May 18 Memorial Foundation ပြောခွင့်ရချိုဂျင်တဲကပြောပါတယ်တင်းလာနေတုန်းကဖောင်ဒေးရှင်းအမှုဆောင်အရာရှိအဖွဲ့ကအခုလိုဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းသူကဆိုပါတယ်ငယ်ငယ်နိုဘယ်ဆုရှင်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနာရလာပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံအနေနဲ့ဒေါက်ဆန်းစုကြည်ဟာအစိုးရအဖွဲ့မှဦးဆောင်ပါဝင်ခဲ့တာပါစစ်တပ်ရဲ့နေမရှိလင်းမှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တိတ်နေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားပြီးတဲ့နောက်ပိုင်းမှာဒေါက်ဆန်းစုကြည်အနေနဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားရက်တီပြောဆိုတာမျိုးမလုပ်ခဲ့တာကြောင့်နိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်ခဲ့ကြပြီးတော့အခုလိုဂွန်ဂျူးလူခွင့်စုပါဝင် ဒီနိုင်ငံတကာကသူ့ကိုပေးအပ်ထားတဲ့ဆုတွေကိုပြန်လည်ရုပ်သိမ်းခံနေရတာဖြစ်ပါတယ်
။ဂျပန်နိုင်ငံကလာမယ့်9နှစ်အတွင်းစစ်ရေးစွမ်းရည်ကိုမြင့်တင်မဲ့အသေးစိတ်အစီအစဉ်တွေကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်လို့တိုက်လေရင်ဒါဇင်နဲ့ချီဝဲယူမဲ့အပြင်ရဟတ်ယာဉ်တွေကိုအစစ်မြင့်ရေးပါဝင်တဲ့အစီအစဉ်ကိုဝန်ကြီးချုပ်ရှင်ဆိုအာဘေးရဲ့ကက်ဘိနက်အဖွဲ့ကဒီကနေ့အတည်ပြုလိုက်တာပါ။နိုင်ငံလုံခြုံရေးအခြေအနေတွေကြောင့်ထိရောက်တဲ့ကာကွယ်ရေးစွမ်းရည်တိစောက်ဖို့လိုအပ်တယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူဂါကပြောကြားခဲ့ပါတယ်ရှီလာနိုင်တဲ့တရုတ်နဲ့မြက်ကိုရီးယားနိုင်ငံတွေဘက်ကရန်ကိုကာကွယ်နိုင်ဖို့အခုလိုကာကွယ်ရေးကိုအစစ်မြင့်တာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်ဒီ9နှစ်စာကာကွယ်ရေးအစီအစဉ်တွေအတွက်ဒေါ်လာ242ဘီလီယံလောက်ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်ဒုတိယကမ္ဘာစစ်ပွဲပြီးနောက်ပိုင်းဂျပန်နိုင်ငံရဲ့စစ်တပ်ကိုခုနိုင်ငံကိုကာကွယ်နိုင်တဲ့အနေအထားသာရှိရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ဝန်ကြီးချုပ်အာဘေးရဲ့ရည်ရွယ်ချက်အတိုင်းအခုလိုကာကွယ်ရေးအသုံးစရိတ်နဲ့စွမ်းရည်ကိုမြှင့်ဖို့ဆောင်ရွက်လာတာဖြစ်ပါတယ်
တရုတ်နိုင်ငံရဲ့စီးပွားရေးအရှိန်အဟုန်နဲ့တိုးတက်နေရတဲ့အမျှတကယ်ပါလုံးကစိုးရိမ်နေသလိုတရုတ်ကလွှမ်းမိုးရေးဝါဒကိုလက်ကင်ထားမှာမဟုတ်ဘူးလို့တရုတ်သမ္မတရှီကြီးပင်ကပြောပါရယ်ဈေးကွက်စီးပွားရေးပြည်ပြင်ပြောင်းလဲမှု240ပြည့်ထိမ့်မှတ်အခမ်းအနားမင်ခွန်းမှာသမ္မတရှီကဒီဘက်ပေါင်းစုံကုန်သွယ်ရေးစနစ်ကိုကျင့်သုံးသွားမှာဖြစ်တဲ့အကြောင်းအခိုင်အမာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံရဲ့ကိုယ်ပိုင်ခွင့်ရေးတွေနဲ့စိတ်ဝင်စားမှုတွေကိုစိုးကင်ထားမှာဖြစ်ပြီးတော့သူတစ်ပါးအခွင့်အရေးကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်သလိုဘိုးကျစိုးမိုးရေးမူဝါဒကိုကျင့်သုံးမှာမဟုတ်ဘူးလို့သမ္မတရှီကပြောပါရယ်ဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့စီးပွားရေးဆက်ဆံရေးဆုပ်ယုပ်ပြီးတော့ကုန်သွယ်ရေးတက်မှနေမှုတွေကိုဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့မူဝါဒအစ်တည်းနဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောဆိုသွားတာမျိုးမရှိပါဘူး
။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုးစေးမော်ရီညိုကိုယာရုကနေဖယ်ရှားလိုက်ပါတယ်။အခုအင်္ဂလိပ် Premier League ဘောလုံးရာသီမှာ Manchester United အသင်းအတွက်အခြေအနေအဆိုးဆုံးဖြစ်နေချိန်မှာ Manager Mourinho ကိုချက်ချင်းထုတ်လိုက်ပြီဆိုတာကို Manchester United ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ Mourinho နေရာမှာဘယ်သူနဲ့လူစားထိုးမလဲဆိုတာမကြေညာသေးပါဘူး။ယာယီနီးပြမခန့်ခင်အထိ Manu လက်ထောက်နီးပြ Michael Carrick ကအသင်းကိုကင်တွယ်သွားမှာဖြစ်ပါတယ်။အရင်ကဒီ Premier League ဇာတ်မှာထိတ်တန့်နေရာယူခဲ့တဲ့ Manu အသင်းကလောလောဆယ်မှာနံပါတ်6နေရာမှာရောက်နေပြီးတော့အသင်းရဲ့ကစားပုံတွေနဲ့ပတ်သက်လို့နီးပြ Mourinho တော်တော်လေးဝေဖန်ခံခဲ့ရပါတယ်။ Manu ရဲ့ဒီနီးပြတာဝန်ယူထားစဉ်မှာသူ့ရဲ့ဆောင်ရွက်ခဲ့မှုတွေအတွက်ကလပ်ကကျေးဇူးတင်ပါတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမဆူမြတ်မွန်နဲ့ကွန်အောင်တို့ကကြီးညာပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်သက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်ရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလက်မခံနိုင်ကြောင်းမြန်မာအစိုးရကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံအပေါ်ဖိအားပေးမဲ့အစီအစဉ်တွေဖြစ်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကပြောဆိုလိုက်တာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆူမုံကပြောပြထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြည်လည်လက်ခံရေးအချိန်အတိအကျသတ်မှတ်ဖို့အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဖိအားပေးဖို့ရည်ရွယ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုတော့ဗြိတိန်နိုင်ငံကဦးဆောင်ပြီးတော့လုံခြုံရေးကောင်စီမှတင်သွင်းထားတာပါဒါပေမဲ့လည်းဒီလိုဖိအားတွေဟာလက်တွေ့ပြဿနာကိုဖြေရှင်းရမှာအကျိုးမရှိနိုင်တဲ့အတွက်လက်မခံနိုင်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်ထိုးစွန်းကပြောဆိုလိုက်တာပါဟ
ိုလုံခြုံရေးကောင်စီကနေပြီးတော့ဆုံးဖြတ်ချက်ချမယ်ဟုတ်လားဒီနေ့မပြီးရင်ဟုတ်လားဟိုရေးယူဖို့ကိစ္စတွေဟိုသူတို့စဉ်းစားမယ်ဘာညာဆိုတော့ဟိုနဲ့လုပ်နေတဲ့ဟာကတော့နိုင်ငံရေးရဖိအားပေးတဲ့သဘောတည်းပဲလေဒါကဘလို့မှအကျိုးမပြုနိုင်ဘူးကျွန်တော်လုပ်နေတဲ့ဟလာဟိုဆောင်ရွက်နေတဲ့ဖြစ်စဉ်တွေကိုလည်းဘလို့မှအကျိုးမပြုနိုင်တဲ့အပြင်စိုးကြိုးပဲဖြစ်စီမှာပဲဆိုတော့ကျွန်တော်တို့ကဘလို့မှလက်မခံပါဘူးဒီဟာကိုလေ
လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမှာတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂအေဂျင်စီတွေနဲ့နားလည်မှုစာချုပ်လွှာရေးထိုးထားတာတွေနောက်ကွယ်လွန်သူကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့တွေကိုလည်းတိုက်တွန်းထားတာပါတန်မတ်ကြီးဦးဟောက်တို့ဆွမ်းကတော့မြမဆိုးရအနေနဲ့ရခိုင်ပြည်နယ်အကြက်တဲဖြည့်ရှင်းနိုင်ရေးသက်ဆိုင်ရာနိုင်ငံတွေနိုင်ငံတကာအတိုက်ဝိုင်းအနေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကဒေသအတွင်းမှာရောနှစ်နိုင်ငံချင်းရောကျွန်တော်လုပ်နေတာရှိတယ်တစ်ဖက်ကလည်းပဲ UNDP UNHCR နဲ့လည်းကျွန်တော် MOU ထိုးပြီးလုပ်နေတာလေဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ပြန်လည်လက်ခံကိစ္စကျွန်တော်လုပ်နေတာပဲเนาะကျွန်တော်ဘက်ကနေပြီးတော့အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်စိတ်ချလုံလုံနဲ့အနေထားဖြစ်အောင်ကျွန်တော်တစ်ချက်ချင်းတစ်ဆင့်ချင်းကျွန်တော်လုပ်နေတယ်နောက်တစ်ခုကလည်းပဲဟာလာကျွန်တော်တို့ဒီအရေးယူဖို့ကိစ္စဘာညာဆိုတာလည်းပဲဟိုလူခွင့်ရေးကိစ္စဖောက်ဖြစ်လို့ကျူးလွန်နေဆိုရင်ကျွန်တော်အရေးယူမယ်ဆိုတာလူကြီးတော်တိုင်ကပြောထားတယ်တက်မတော်ပိုင်းဆိုင်ရာဟိုလူကြီးတကော်တယ်ကလည်းပြောထားတယ်နိုင်ငံတော်ပိုင်းကလည်းပြောထားတယ်အဲ့ဒါကြောင့်လည်းကျွန်တော်တို့ကအခု ICU ကြီးဖွဲ့ပြီးတော့ဟာလာလွတ်လပ်တဲ့ဟို ဟိုပါပေါ့နော်ဆုံဆိုင်ကော်မရှင်ဖွဲ့ပြီးတော့ကျွန်တော်လုပ်နေတယ်ဟိုမနစ်တနည်းရပဲ7ရက်နေရပဲကျင်ညာချက်ထောက်တာလေဟိုအားလုံးနဲ့သိတဲ့အတိုင်းပဲဟာလားသက်သေထောက်ထားဟိုပြေးကြပါဟာလားဟိုဘယ်သူပဲဖြစ်ဖြစ်ပြေးလို့ရတယ်အဲ့တော့အားလုံးကိုလည်းပဲသူတို့သိနေကျွန်တော်တို့လုပ်မယ်အင်တာဗျူးလုပ်မယ်အချက်လက်ဟာလားပုံမူတည်ပြီးတော့ကျွန်တော်တို့ကသူတို့အနေနဲ့စုံစမ်းစစ်ဆေးဣစားတွေသူတို့လုပ်မယ်ဆိုတော့လည်းပြောထားပြီးပြီ
မြန်မာပြည်အရေးဆုံးဖြတ်ချက်မူကြမ်းနဲ့ပတ်သက်လို့ပြီးခဲ့တဲ့လတွေကလုံခြုံရေးကောင်စီဝင်15နိုင်ငံကြားမှာတော့သဘောထားကွဲပြားနေစေဖြစ်ပါတယ်။လက်တလုံးမှာဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကထောက်ခံမှုပေးမထားသလိုကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကလည်းလက်မခံကြောင်းရိုက်တာသတင်းဌာနကိုပြောဆိုထားတာပါ။မြန်မာတန်မတ်ကြီးဦးဟောက်တို့ဆန်ကတော့မြန်မာနိုင်ငံအနေနဲ့လုံခြုံရေးကောင်စီဝင်တနိုင်ငံချင်းစီချင်းကပ်ဆွေးနွေးနေပါတယ်လို့ပြောပါတယ်
။ကျွန်တော်တို့ကဒီမှာဒီလုံခြုံရေးကောင်စီဖွဲ့ဝင်တွေတဦးချင်းကိုကျွန်တော်လိုက်ပြီးတော့တွေ့ပြီးတော့လည်းကျွန်တော်ရက်တီချက်ကိုရှင်းပြနေပါတယ်ပြောနေပါတယ်အားလုံးကလေပြောနေတယ်ကျွန်တော်တို့ဒီဟာတက်မခနိုင်ဘူးကျွန်တော်တို့ပူပေါင်းဆောင်ရွက်နေတယ်အဲပူပေါင်းဆောင်ရွက်မှုကိုပဲကျွန်တော်တို့ကအတူတဘောနဲ့ပူပေါင်းဆောင်ရွက်တာကိုပဲကျွန်တော်တို့ကလိုချင်တယ်เนาะဒီအဲကျွန်တော်အဲ့ဒီကျွန်တော်တို့လက်မခနိုင်တဲ့အကြောင်းကိုတော့ကျွန်တော်အကုန်လုံးပြောထားပါတယ်သူတို့ UK ကိုလည်းပြောထားတယ်နောက်သူတို့ကကျွန်တော်တို့ဟိုပါပေါ့နော်မစ္စနိုင်ငံနေလည်းအကုန်ပြောထားတယ်ဆိုတော့သူတို့အားတော့ဒါကတော့သူဥဆောင်ပြီးလုပ်နေတဲ့ UK နဲ့သူတို့ကတော့နောက်နိုင်ငံတချို့ပေါ့ဗျာနောက်နိုင်ငံတချို့ပေါ့အဲသူတို့တွေကဥဆောင်ပြီးတော့အဓိကလုပ်နေတာပေါ့တိုးတော့နိုင်ငံအားလုံးကတော့သဘောတူတာတော့မဟုတ်ပါဘူးဒါတော့တည်ကြတယ်သဘောမတူတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ဆိုတော့ဒီဟာကတော့သူတို့ဘယ်လိုဆက်သွားမယ်ဆိုတော့ကျွန်တော်မသိဘူးတိုးတော့ကျွန်တော်ဘက်ကတော့လက်မခံနိုင်ဘူးဆိုတော့ကျွန်တော်တို့ကကောင်စီဝင်တွေလည်းအတိအပေးကျွန်တော်ပြောကြားထားတာရှိပါတယ
်ဆုံးဖြတ်ချက်မူကြမ်းကိုတော့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနက်6နိုင်ငံရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်တယ်လို့တရုတ်ရုရှားတို့လိုအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေဘက်ကဗီဒီယိုအာဏာမသုံးမှသာအတည်ပြုနိုင်မှာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကနေရိုဟင်ဂျာမွတ်စလင်တွေပေါ်လူခွေချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါဝင်နိုင်ငံတကာကဆွဆွဲထားတာပါရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတဲ့အစ်စ်အထီလူခွေချိုးဖောက်မှုတွေမရှိကြောင်းငင်းဆန်ထားပါတယ်ရှင်
မဆုမွန်တင်ပြသွားတာပါရှင်ခရော်ရိခိုင်ပြည်နယ်တွင်းဖြစ်ပေါ်နေတဲ့တိုက်ပွဲသတင်းပဲဆက်ရအောင်ပါရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့အကြားရခိုင်ပြည်နယ်တွင်းတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေသလိုမြို့နယ်တချို့မှာတပ်မတော်ကလူဦးရေနဲ့ခီးသွားလာမှုစစ်ဆေးတာတွေလည်းရှိနေပါတယ်ဒီကနေ့ပုံနာကျွန်းမှာဖြစ်တဲ့တိုက်ပွဲမှာဆိုရင်တပ်မတော်ဖက်ကလေးချောင်းအကူတုံပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တယ်လို့ AA အဖွဲ့ကပြောပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြို့နယ်တချို့မှာရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေသလိုတပ်မတော်ဘက်ကလူဦးရေစီးရင်စစ်တပ်တွေခရီးသွားလာရေးမှစစ်ဆေးတာတွေပိုလှုပ်လာနေတာပါ။ပုံနှကျွန်းမြို့နယ်မှာဒီကနေ့အင်ကန်နေ့နှစ်ဖက်တိုက်ပွဲဆက်ဖြစ်နေပြီးတပ်မတော်ကလေကြောင်းအကူ3တိုက်ခိုက်ခဲ့တဲ့အသည့်ပြင်းထန်တယ်လို့ AA ပြန်ကြားရေးရာရှိခိုင်တုခကပြောပါတယ
်။ဒီနေ့တိုက်ပွဲဖြစ်နေတဲ့ဥရတဲ့ဒီပုံနှကျွန်းမြို့နယ်ကဒီပညာဝါဆိုတဲ့ရွာရဲ့အနောက်မြောက်ဘက်မှာဖြစ်နေတာဗျာ။အဲရိုးချောင်းနဲ့တိုးပြောင်းချောင်းရဲ့ဓာတ်မှရှိတယ်ဒီနေ့မနေ့စင်နာခွေးကပြပြီးတော့ဒိတ်ကြီးကတော်တော်လေးပြင်းပြင်းထန်ထန်ဖြစ်နေတယ်ဗျဟိုသူတို့ဒီဟယ်လီကော်ပတာမရှိနဲ့လာပြီးတော့မှဘုံကြီးတိုက်ခိုက်တာလည်းရှိတယ်ဗျချီခိုင်မှုချိန်နေကြတော့ဗမာတမ်တို့ခွေးကတော့ချီခိုင်ကြထုတ်မှုပုံများတယ်ဗျနောက်ဆုံးချိန်နေကြတော့ဟိုဒီမှာဗမာတမ်တို့ခွေးကလည်းအဲ့ဒီဒေတာတွေကိုသူတို့အလုံးလုံးနဲ့နေပြီးတော့မှတိုးပြောင်းချိန်နေတယ်နောက်ယာသားတွေကိုလည်းပဲသူတို့အကုန်လုံးဖိုက်ဆောင်ထားတဲ့တိုးရှိတယ်ဗျဒီနေရာမှာတော့ဆက်မရှိဘူးအဲ့လိုဆို
ချီခိုင်ကြဆုံးတာနဲ့ပတ်သက်ပြီးချာတည်ပြုနိုင်တဲ့အခြေအနေတော့မရှိပါဘူး။နိုဝင်ဘာလကွန်ပိုင်းကစပြီးဒီကနေ့ထိရခိုင်ပြည်နယ်ဘူတီတောင်ရသိပ်တောင်ပုံနှကျွန်းမြို့နယ်ဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲရွေအတွက်40တက်မနည်းရှိသွားပါပြီ။ရခိုင်တပ်မတော် AA ကရခိုင်ပြည်နယ်တွင်စိတ်ဝင်လာနိုင်ခြေရှိတဲ့အခြေအနေကြောင့်တပ်မတော်ဘက်ကလုံခြုံရေးစစ်ဆေးမှုတွေတိုးပြီးလှုပ်ဆောင်လာနေတာပါ။ရခိုင်တပ်မတော်နဲ့မြမတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဘူတီတောင်မြို့နယ်ဘက်မှာတပ်မတော်ကစစ်ဆေးတာတွေလုပ်နေတယ်လို့ဘူတီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ
်ဆိုက်ရှိမှုတွေကတော့ကျွန်တော်တို့ဒီဘူတီတောင်မြို့နယ်စံကိုတော်ကြည့်ရအောင်စု19တောင်ချစ်ချတောင်ဥယင်တာဆိုတဲ့ရွာတွေကိုကျွန်တော်တို့လေးမျိုးလေးခြားခြားစခန်းကနေပြီးတော့ခေါ်ယူဆိုက်ရှိမှုတွေနေတဲ့ရေလူရှိပါတယ်ခင်ဗျမနေ့ကဆိုလို့ရှိရင်ကြည့်ရတဲ့ကလူတွေကညာ9နာရီထိုးလို့တမပြန်လျောက်ကြည့်ဘူးကျွန်တော်စီကိုဖုံးဆက်ပြီးတော့သူတို့အကြောင်းကြားပါတယ်ကျွန်တော်ကလေဒီတပ်ဆိုင်နဲ့လေးခြားခြားစခန်းဘုံကိုပြောရပေါ့နော်ဘာလို့ဒီလိုအချင်းကြကြကြီးထားတာလဲသူတို့ကတော့ဆိုက်ရှိပြီးကိုကြွတ်တယ်လို့ပြောလာတယ်ဒါနဲ့သူတို့လက်တဲ့အရှင်ကမတင်နေတဲ့ဒေသမှာဟိုညာ7နာရီ9နာရီမှာပြန်လွှတ်တယ်ဆိုတော့သူတို့ရဲ့ငုံချမှုအတွက်အင်ဂျင်ရှိတယ်
ဘူရီတောင်မြို့နယ်ကြေးရွာတို့ချုပ်ကိုစစ်ဆေးရတဲ့အကြောင်းရင်းကိုလည်း ဦးအောင်တောင်းရွှေကအခုလိုဆက်ပြောပါရယ
်အဲ့ဒီဘက်မှာဟိုဘုံပေါက်တော့တာတခုရှိရလေဆိုတော့နောက်တစ်ခါသူတို့ကိုဒီတပုံးလေးကိုလက်ခါတွေထောက်ပြန်လေအဲ့လိုမျိုးမေးတယ်လို့ပြောတယ်သူတို့ကဒီလိုထောက်ပြန်လေပြင်းပြလေဆိုတာကထုတ်ချင်းမဟုတ်ချင်းကတပိုင်းထားဒါဟိုစီကြက်ဖို့ဟာတော့တော်တော်ရှိတယ်ဒါမဲ့စီကြက်တဲ့ခါမှာဒီလိုဒီကစီကြက်ဖို့နေတယ်ဒီလိုဖြစ်ပြီးတော့လုံးလို့ရှိလို့ဒီတွေကတောင်းလဲမှုတွေဖြစ်နေတယ
်အစိုးရတပ်မတော်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ဘူတီတောင်နဲ့ရတိတ်တောင်သွားကလန်းမှာဒီဇင်ဘာ6ရက်နေ့ကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးလူ2ယောက်သေဆုံးသွားပါတယ်ရန်ကုန်စစ်သွေးလမ်းပေါ်ကစစ်သွေးကြောက်တော်မြောက်ဦးလမ်းပိုင်းမှာခီးလက်တင်ကားတွေကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးနေတာပုံများလာတယ်လို့သင်္ဃာကန်လက်ရေဂီထအဖွဲ့ဥက္ကဋ္ဌကိုအန်ဒါကြီးကပြောပါတယ်
အဲစပွဲရဲ့ကြောင်ဒီရန်ကုန်စစ်တပ်ကားဝင်မကြီးပေါ်မှာအစစ်စစ်တွေများလာတော့ဟုတ်ပါတယ်အရင်ကစားလို့ရှိရင်တော့အခုစစ်စစ်မကပိုရလို့ပဲပြောရပါမယ်ခင်ဗျာဒီတော့ရေအခက်ခဲဆိုလို့ရှိရင်တော့လမ်းကျောတစ်ခုလုံးမှာဒီရောက်မဲ့အချိန်ကနည်းနည်းနောက်ကျတော့တယ်လို့ပဲပြောရမှာပေါ့လေနော်ကိုနားမှာစစ်လိုက်ဒီနားစစ်လိုက်တရားတစ်ခုဖိတ်တစ်ခုထားလို့စားပြီးတော့စစ်စစ်နေဆိုရင်ဒီတော့ရေတစ်ပါးနောက်နေနေတာတော့အမှန်ပါပဲ
ပြီးခဲ့တဲ့တနင်္ဂနွေနေ့ကရတိတ်တောင်မြို့နယ်ကြောက်တန်းသီဆွဲကျေးရွာနီးမှာတပ်မတော်ပိုင်းကားတစ်စီးတိုက်ခိုက်ခံရပြီးတပ်မတော်သား3ဦးသေဆုံးပြီးတော့10ဦးထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။လက်ရှိသီဆွဲကျေးရွာအုပ်ချုပ်ရေးမှုကိုတပ်ဆိုင်ရာရဲစခန်းကနေစစ်ဆေးနေစေလို့ကြောက်တန်းကျေးရွာသားတို့ကပြောပါတယ်
ကြည့်စရာအရှိုးရုံကိုခေါ်စစ်တယ်လို့ကြားရတယ်။စစ်တဲ့ကိစ္စတွေလေဒီလိုရောရှင်းမှတင်တာ
။တရက်ပိုင်းတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဘုံညိုးမြို့နယ်ကစစ်ဆောင်တရာကျော်ဘူရီတောင်မြို့နယ်ဆိုင်တင်စေးရွာကိုမနေ့ကသိန်းချောင်ရောက်ရှိနေတယ်လို့ဘူရီတောင်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကောင်းရွှေကပြောပါရယ်
။စစ်ဆောင်တွေကတော့ကျွန်တော်တို့ဒီဘုံညိုးမြို့နယ်အထက်တင်ပုံတဲ့ကြည့်အောင်စုကဖြစ်ပါရယ်။လင်းကျောင်းခုံကြည့်ရော်ရယ်နောက်ပြီးတော့ဒီအဝကြည့်ရော်ရယ်ဆိုပြီးတော့ကျော်ကပေါ့နော်။လူတွေကတော့တရက်နှစ်ဘလောက်ရှိတယ်။ဒီကျွန်တော်ဘူဒီတော်မြေလေမြန်ရှောက်ကြည့်ရအောင်စုစိုင်းတင်ဖေးရောဆိုတဲ့နေရာမှာရောက်နေပါတယ်ခင်ဗျာဟိုတမောကဖြစ်တော့တဲ့တပေးဟာဒီလိုနဲ့လင်းစစ်တဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်ဒီလိုကြောက်ပြီးတော့ဆော်လာကြတာဖြစ်တယ
်ပုံလူချိုးမြို့နယ်အထက်တင်မုံတန်းကြီးရွာမှာလည်းစစ်ဆောင်300ကျော်ရောက်ရှိနေပြီးစန္ဒရိတ်ခါနဲ့ဆောင်ဝတ်ထည်တွေလိုအပ်နေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
နိုင်ငံဝင်တင်ပြပို့တော်တာပါ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပုံမှန်16နဲ့တရားစွဲခံရတဲ့ကချင်လူငယ်တွေရုံထုတ်တဲ့တင်ပြဆက်ရအောင်ပါညင်းချန်းစွာစုဝေးခွင့်စီတန်းလှည့်လည်ခွင့်ဆရာဥပဒေပုံမှန်16နဲ့တရားစွဲဆိုခံရတဲ့ကချင်လူငယ်ဆန္ဒပြကောင်းဆောင်3ဦးကိုဒီကနေ့မြစ်ကြီးနားမြို့နယ်တရားရုံးကငွေဒဏ်ချမှတ်လိုက်ပါတယ်ဆန္ဒပြသူ3ဦးထက်က2ဦးကိုဒဏ်ငွေ3သိန်းနောက်2ဦးကိုတော့ဒဏ်ငွေ3000စီချမှတ်လိုက်တာပါဒီတင်ကိုတော့ VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့မတ်ဆူဆိုင်ထွဲကိုဘရာမိုင်နဲ့ကိုဆိုင်ခွန်အောင်တို့၃ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုဒီလ9ရက်နေ့ကထောင်ဒဏ်ချမှတ်တဲ့အပေါ်မကျေနပ်တဲ့အတွက်စန့်ကျင်ဆန္ဒပြခဲ့တာကြောင့်ငင်းစုစီပုံမှ16နဲ့တရားစွဲဆိုခံရတာဖြစ်ပါတယ်။သူတို့ကိုမြကြီးနားမျိုးနဲ့တရားရုံးကငွေဒဏ်ချမှတ်လိုက်ကြောင်းကိုတရားရုံးကိုတွားရောက်ခဲ့တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတရားရုံးချုပ်ရှေ့နေဒေါ်ဒွဲဘူးကအခုလိုပြောပါတယ်။
တို့ကနင်းစုစီ19နဲ့ပေါ့နော်19နဲ့ဆွဲထားတာအဲ့ဒေါ်နာဘူးကိုကြားတဲ့နေ့ကစုစည်းချက်တောင်းပဲခံစားကြတယ်ဆိုမှပေါ့နော်အဲ့တော့ဟိုစစ်ဆိုင်ဆွဲရတော့အရင်ကလည်းထောက်တံငွေထောက်ဘူးတဲ့ခါကျသူ့ဝါတံငွေတသိန်းပေါ့ငွေတံတသိန်းနောက်စိတ်ကုံအောင်တဲ့ကိုဂရမ်ရတော့3000ပေါ့တယောက်3000ပေါ့ဆိုတော့တော့ခမအုပ်ဝင်းစီးလို့နာဆိုတော့ဟုတ်ကဲ့အဲ့ဒါနဲ့ပြီးသွားတာမြို့နယ်တရားရုံးမှာပဲ
ဒံငွေတသိန်းမပေးဆောင်ရင်ထောင်ဒဏ်3လကြာခံဖို့နဲ့ဒံငွေ3000မပေးဆောင်ရင်ထောင်ဒဏ်15ရက်ကြာခံဖို့တရားရုံးကချမှတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့3ယောက်ဟာကချင်ပြည်နယ်တိုက်ပွဲတွေအတွင်ပိတ်မိခဲ့တဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့တဲ့ဒေါ်နန်ဘူး၊ကိုစော်ချက်၊ကိုလွန်းဆောင်တို့ကိုဒီလ9ရက်နေ့ကအသေးဖြတ်မှုပုံမှန်900နဲ့ထောင်ဒဏ်6လဒံငွေ5သိန်းစီပေးဆောင်ဖို့ချမှတ်ခဲ့တဲ့အပေါ်တရားမျှတမှုမရှိဘူးလို့ယူဆခဲ့တာကြောင့်အဲ့ဒီနေ့ကမြကြီးနားမြို့နယ်တရားရုံးကနေမနှောကွင်းအထိလမ်းလျှောက်ဆန္ဒပြခဲ့ကြတာပါ။ဒဏ်ငွေပေးဆောင်ပြီးတဲ့နောက်မှာလဲဒေါ်နန်ပူတို့၃ယောက်လွတ်မြောက်ရေးနဲ့မျှတတဲ့တရားစီရင်မှုဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွဆိုင်ထွေကပြောပါတယ်။
ခုကျမတို့ရဲ့ဒီကောင်းဆောင်တူနဲ့ပတ်သက်ပြီးတော့တကယ်တရားမျှတတဲ့စီရင်ချက်မျိုးပြန်ပြီးဖြစ်လာဖို့အတွက်အများဆုံးလွတ်မြောက်လာဖို့အတွက်ကိုဒါအမတူကြီးရဲ့လှုပ်ရှားမှုအနေနဲ့ပေါ့နော်အများကြီးဖော်လုပ်သွားဖို့ရှိပါတယ်ရှင်။ဒီကတော့ကျမတို့ရဲ့ကောင်းဆောင်တူကိုထောင်ချလေဆိုတာထက်ပေါ့နော်တစ်ဖက်မှာကျမတို့လူတွေကအစ်စက်ထောက်ပြချင်တာကကျမတို့နိုင်ငံရဲ့တရားစီရင်ရေးစနစ်တွေကစစ်ဆေးတဲ့ရန်လက်အတိုင်းဆုံးဖြတ်ချက်ချတာမျိုးမဟုတ်ဘဲနဲ့ပေါ့နော်တရားစီရင်ရေးရဲ့အထက်မှာ အများကြီးရှိနေသေးတယ်ဆိုတဲ့အခါမှာအလွတ်လပ်ပြီးမှတရားမျှတဆင့်ဖြစ်လာဖို့အတွက်လူကြီးတွေအနေနဲ့ကတော့အင်တိုင်းအားတိုင်းနဲ့ဆက်သွယ်ပြီးတော့အများကြီးလှုပ်ဆောင်သွားမှာပါ
ဒေါနန်ပူတို့၃ယောက်ကိုထောင်ဒဏ်ချမှတ်လိုက်တာကြောင့်ဒီလ၁၇ရက်နေ့ကမြကြီးနားမြို့မှာလူ9000လောက်ပါဝင်ဆန္ဒပြပြီးသူတို့လွတ်မြောက်ရေးအတွက်တောင်းဆိုခဲ့တယ်လို့နိုင်ငံတကာရောက်ကချင်မျိုးသားတွေကလည်းသူတို့ပြန်လည်လွတ်မြောက်ရေးအတွက်နိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံစီကိုတောင်းဆိုစာပေးပို့ထားပါတယ်ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံအတော်များများနဲ့ EU ဥရောပတံပကတို့ကစိုးရိမ်မကင်းဖြစ်မိကြောင်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့ဒီမိုကရေစီဖော်ဆောင်မှုကိုထိခိုက်စေကြောင်းသဘောထားကြေညာချက်တွေထုတ်ပြန်ခဲ့ကြပါတယ
်။ကိုမိုးစောသတင်းပေးပို့သွားတာပါရှင်။အခုတော့သောတာရှင်နဲ့အတွက်ရာသီပွဲသချင်းတစ်ပုတ်နဲ့ဖျော်ဖြေတင်ဆက်ပေးကြပါရယ်။အခုလိုဆောင်းနေနေဝေးတဲ့ Christmas ရာသီရောက်တိုင်းတရားသည့်အတွက်ခန်းစားရေးပွဲထားတဲ့တဲ့ချင်းတွေ Christmas သချင်းတွေနဲ့တင်ဆက်ပေးနေကြမို့ဒီကနေ့တော့ Elton John တီဆိုထားတဲ့ Step into Christmas ဆိုတဲ့တဲ့ချင်းကိုထုတ်လွှင့်ပေးလိုက်ပါရယ်။နားဆင်ပါရှင်။ Welcome ခုထုတ်လင်းပေးလိုက်တဲ့ဒေတာချင်းလက်ဆောင်ကိုတော်တာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line 25 30နဲ့51အပြင် line လက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ရပါရရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လင်းပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2532နဲ့51အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ယူကတင်ပြထားပါတယ်ရှင်
ဒီကောင်ဥပမာလက်ထက်ကချမှတ်ခဲ့တဲ့ဥပမာကေရခေါ်ချမှတ်ရေးဆောင်ရှောက်မှုအမကန်စနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးပြည်ထောင်စုအစိုးရတရားသူကြီးတူကဆုံးဖြတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုရဲ့ချမှတ်ရေးအမကန်နဲ့ပတ်သက်တဲ့အရှုပ်အထွေးပို့ပြီးတော့ကြီးမားလာပါတယ်။တနင်္လာနေ့ပိုင်းချမှတ်ရေးဆောင်ရှောက်မှုဥပဒေဒါမှမဟုတ်ဥပမာကေရကအခုထိတော့ကျုံးဝင်နေဆဲဖြစ်ပါတယ်။အယူခံဝင်မှုဆိုင်ငံ့ထားသည်ဖြစ်ပြီးတရားရုံးချုပ်ကဆုံးဖြတ်ပေးရတဲ့အခြေအနေကိုလည်းရောက်လာနိုင်ပါတယ်။သမ္မတဥပမာချန်ခဲ့တဲ့အမွေးလို့ပြောရမယ်လှုပ်ဆောင်ချက်တွေတော်တော်များများကိုသမ္မတဒေါ်နယ်ထရန့်ကနှစ်နှစ်မပြည့်သေးတဲ့အချိန်မှာပဲပယ်ဖျက်ခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုထွက်ခဲ့တာပါရီရာသီဥတုသဘောတူညီချက်ကထွက်ခဲ့တာလူဝင်မှုကြီးကြပ်ရေးကအစစီးပွားရေးဆိုင်ရာလောင်စာအဆင့်သတ်မှတ်ချက်စတဲ့သမ္မတအမိန့်နဲ့ထုတ်ပြန်ခဲ့တဲ့ပြဋ္ဌာန်းချက်တော်တော်များများပယ်ဖျက်ခဲ့ပါတယ်။အခုလည်းသမ္မတဥပမာနာမည်နဲ့ကျမကြီးအမကန်ဥပဒေကိုဖျက်သိမ်းမှု Republican တွေကတွန်းအားပေးနေပြီးပြည်ထောင်စုတရားသူကြီးတူကဒါဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးဆုံးဖြတ်တဲ့အဆင့်ကိုရောက်လာခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကကြီးမြတ်တဲ့ဆုံးဖြတ်ချက်ဆိုပြီးထောက်ခံပြောဆိုနေပါတယ်။သမ္မတဥပမာလက်ထက်ကျမကြီးဆောင်ရှောက်မှုစနစ်ကအမေရိကန်ပြည်သူတွေကိုအစိုးရအထောက်အပံ့နဲ့ဖြစ်စေမဝယ်ရင်တိုင်ရိုက်မယ်ဆိုတဲ့နည်းနဲ့ဖြစ်စေပုဂ္ဂလိကအမကန်ကုမ္ပဏီတွေစီကမဖြစ်မနေဝယ်ခိုင်းခဲ့တာပါ။ငကိုရှိပြီးသားယောဂအခြေအနေကြောင့်အာမခံကြီးပို့ပေးရတာမျိုးကိုတားမြစ်ထားသလိုဒီဥပဒေအောက်မှာလူ၁၀သန်းကျော်အာမခံတွေထားခဲ့ကြပါတယ်။အခုတက်ဆက်စ်ပြည်နယ်ပြည်ထောင်စုအစိုးရတရားသူကြီးကဒီဥပဒေဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တွေဒေါသဖြစ်နေကြပါတယ်။ဒီမိုကရက်ထဲလွှတ်တော်မှ Dick Durbin က ABC ရုပ်သံကိုအခုလိုပြောပါတယ
်။ It has to be appealed for sure.But in the meantime the Republicans will once again face the question do you believe we should have health insurance
ဝင်ရမှာတေးချပါတယ်ဒါပေမဲ့ Republican တွေကိုလည်းဘေးကွန်းထပ်မေးရပါလိမ့်မယ်ကျွန်တော်တို့နိုင်ငံမှာလက်လန်းပြီးတဲ့တနိုင်တစ်ပိုင်းကျန်းမာရေးအာမခံမရှိသင့်ဘူးလားငကိုကယောဂရှိပြီးသားသူတွေကိုရောအာမခံမပေးသင့်ဘူးလားဒါကအဓိကပါဒါကိုအဓိကဆုံးဖြတ်ခဲ့ကြတာပါကျန်တဲ့ကိစ္စတွေထက်ကျန်းမာရေးအာမခံရှိရမယ်ဆိုတာကိုကျွန်တော်ပိုယုံကြည်ပါတယ်
သမ္မတဥပမာရဲ့ကျမကြီးသောင်းလျှောက်မှုဥပဒေကိုအမေရိကန်အများစုကလက်မခံခဲ့ဘူးဆိုရင်တောင်ဒီဥပဒေကလူ့သိများထင်ရှားတဲ့ဥပဒေတစ်ခုတော့ဖြစ်လာခဲ့ပါလေစစ်တမ်းတွေအကြလဲပြီးခဲ့တဲ့နိုဝင်ဘာသတ္တဝရရေကောက်ပွဲမှာမဲပေးခဲ့တဲ့သူတွေကလက်ရှိကျမကြီးသောင်းလျှောက်မှုပုံစံကိုဆက်ထိန်းထားစီခြင်းကြပါလေဒီလိုဆက်ပြီးထိန်းထားစီခြင်းတဲ့အထက်မှာ Republican အမတ်တချို့တောင်ပါပါတယ် Republican ထဲလွှတ်တော်မှ Susan Collins က ABC ရုပ်သံကိုအခုလိုပြောပါတယ
် The judge's ruling was far too sweeping. He could have taken a much more surgical approach.
တရားသူကြီးရဲ့ဆုံးဖြတ်ချက်ကတိမ်ကြုံဆုံးဖြတ်တယ်လို့ဖြစ်နေပါတယ်။ပြင်သစ်နာတွေကဘာတွေဆိုတာမျိုးတိတိကျကျကြည့်ပြီးတော့ဆုံးဖြတ်တာမျိုးဖြစ်တင်ပါတယ်။တခုချင်းစီကိုသုံးသပ်ပြောဆိုတာမျိုးဖြစ်တင်ပြီးတော့ဥပဒေမှာကြံတဲ့အချက်တွေကိုဒီတိုင်းထားတင်ပါတယ်။ဥပဒေထဲမှာကောင်းတဲ့အချက်တွေအများကြီးပါပါတယ်။ဒါတွေကိုတော့ဆက်ထားတင်ပါတယ်။
ဒါပေမဲ့သမ္မတဒေါ်နယ်ထရန့်ကတော့ Obama Care ကိုပြန်ပြင်မယ်ဆိုရင်ဥပဒေအစ်တစ်ခုရေးဆွဲဖို့အခွင့်အလမ်းကောင်းလို့မြင်နေပါတယ်။
If the Republicans and the Democrats get together, we are going to end up with
Republican and Democrat တွေအတူတူပေါင်းလို့ရင်တိတ်ကိုကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေတစ်ခုထွက်လာမှာပါ။အစကတည်းကလုံတဲ့နဲ့ရှိတဲ့ဆောင်ရှောက်မှုပုံစံတစ်ခုရလာပါလိမ့်မယ်။ဒီလိုဖြစ်ဖို့အခွင့်အရေးရလာတာပါ။
လူတွေကိုကျမကြီးသောင်းချောက်မှုအာမခံအတင်းအကျပ်ဝယ်ခိုင်းတာမျိုးမဖြစ်သင့်ဘူးဆိုပြီး Republican တွေဘက်ကတခြားလုံးနှစ်ချေလာများကန့်ကွက်လာခဲ့တာပါလူတွေတနိုင်တပိုင်းဝယ်လာနိုင်အောင်အာမခံကုမ္ပဏီတွေကိုအခွင့်အရေးပေးတာမျိုးတွေလုပ်ဖို့လဲသူတို့ကတိုက်တွန်းနေပါတယ်တိုးတက်တဲ့အမြင်ရှိတဲ့ဒီမိုကရက်တွေကတော့ Obama ကရဲ့သောင်းချောက်မှုတဲ့ပိုပြီးကောင်းမွန်တဲ့ပြည ီတော်စုအစိုးရကဂျမားကြီးအာမခံအတွက်လုံလုံပေးတဲ့စနစ်မျိုးပေါ်လာနိုင်မှုလမ်းပွင့်ကောင်းပွင့်လာမယ်ဆိုပြီးရှုမြင်ထားကြကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမတ်ဆူမွန်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုက်ဆွေးနွေးခန်းကဏ္ဍဆင်နိုင်ကြပါပြီ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းအလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ American Outlook တော့ကနေပြီးတော့ဒီမြန်မာနိုင်ငံရခိုင်ပြည်မြောက်မှာဖြစ်ခဲ့တဲ့ကိစ္စဟာ Genocide ဆိုပြီးတော့တမ်းမှတ်မှုနောက်ပိုင်းဖြစ်လာနိုင်ခြေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါစခိုင်းမီနယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမှာဒီ Ranger Muslim တွေအပေါ်မှာစစ်တပ်ကကျူးလွန်ခဲ့တာတွေကို Genocide လူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့ American Outlook တော်ကနေပြီးတော့သတ်မှတ်ကြေညာခဲ့ပါတယ်ဒီလိုမျိုး American Outlook တော်ရဲ့သတ်မှတ်ကြေညာချက်ရဲ့နောက်ဆက်တွဲအဖြစ်ဘလို့အရေးယူမှုတွေရှိလာနိုင်လဲနိုင်ငံရေးအရာဥပဒေကြောင်းအရဘလို့တည်ရောက်မှုတွေရှိလာနိုင်လဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့ပအဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဥပဒေထောက်ကူပြုကွန်ရက်ကိုထူထောင်တဲ့လူခွင့်ရှင်နေကြီးဦးအောင်ထူးဖြစ်ပါတယ်လီလိုင်းပေါ်ရောက်နေပါပြီနောက်တူကတော့ Inter News အဖွဲ့ရဲ့သတင်းပညာရေးဆိုင်ရာဂျန်ပီသတင်းစာဆရာဦးစိန်ဝင်းဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးအောင်ထူးကိုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာကိုအောင်ထူးရေကြားပါလားခင်ဗျာ
โอเคจ้า
ครับโอเคผู้กองทูนี่คุณน่ะก็เราပြောทั่วหลูว่าอเมริกันออลลุตตอกจีโนไซด์สูบแล้วที่ยะไคปีนามาผิดเข้าได้กูตําหมัดจีญาไล่ป่ะพี่อะแล้วนอกเสร็จแล้วผิดลาไหนเนี่ยเคสอ่ะบ่อทุติอุบัติจ้องยาบ่นอกเสร็จแล้วตะหยอกหลาไหนจีเนี่ยปัดตะหลูกองทูบลูเนี่ยต้องตัดมีบาเลยครับ
ดิรู้ป่ะอดิก็တော့บ้าจ้องยีอูเต็นเนี่ยဆိုတဲ့ပုံမှာဆုံးဖြတ်ချက်จ่าသွားတယ်သူတို့จีนတော့ဒီจิ้มหมูจีดิจิ้มหมูจีดิจูรုံแก่တွေကိုအေးမြူခဲ့တဲ့အတွက်နောက်ထပ်ပြင်းမှုကြီးတွေဆက်ပေါ်ပေါက်တယ်။ကျွန်တော်ညီဝဲစီဝန်ချီအောင်တွေပုံမှန်လေးလေးငားမှာပြင်းမှုကျူးလွန်နေလို့ငြင်းခွင့်ပြီးခဲ့တဲ့အတွက်ပြင်းမှုကြီးဆက်လက်ဖြစ်ပွားကျူးလွန်နေတယ်။ဆက်ကြည့်တဲ့အခါကျတော့အချင်းကရင်ပရနီရှန်းစတဲ့တိုင်းရင်းသားဒေသတွေမှာပါတက်ခတ်တက်ခတ်ကျူးလွန်မှုတွေဖြစ်လာတယ်။တောင်နိုင်ငံကသိလာတယ်။အဲ့တော့ဥပဒေစိုးမိုးကြီးပြက်လာတယ်။ဒီလိုငြင်းငြင်းမှုရနိုင်တဲ့အခြေအနေမရှိတော့ဘူး။သူကမြန်မာစစ်တပ်ကကြိုက်တဲ့အချိန်မှာကြိုက်တဲ့နေရာမှာပြည်မှုကြီးကိုကြိုက်သလိုကျူးလွန်ခွင့်ရှိသွားတယ်။ဂရင်းနီမှာဆိုရင်ဂရင်းနီစစ်သား2ဦးနဲ့ရဲသား2ဦးကိုလက်ထက်ရောက်ဖမ်းပြီးတော့မှပြစ်တလိုက်တာဟာသင်ရှားတဲ့စစ်ရာဇဝမှုပဲ။ရခိုင်ပြည်နယ်မှာဖြစ်တဲ့ပြဿနာဘာကြောင့်လဲဆိုတော့တဘာဝတန်ဇာတရီအပေါ်မှာရခိုင်ပြည်နယ်သားတွေခံစားခွင့်ရှိတဲ့တဘာဝတန်ဇာတရီအပေါ်မှာဒီလွှမ်းမိုးချေတဲ့ခြင်းနဲ့တွေ့ရခိုင်နဲ့လူဝင်ကြရည်ရဲမှပြဿနာဖန်တီးလိုက်တာပဲအဲ့တော့အလားတူပြဿနာမျိုးကအချိန်မှဖြစ်တယ်ဥပမာဆိုရင်တနိုင်းဒေသမှာဒီနှစ်ကစားပိုင်းနဲ့နှစ်တွက်လောက်ဒီဖြစ်တာတနိုင်းမှာထွက်တဲ့အရင်းနေတူပေါ်ဝင်ကိုလုံးဝထိကျုပ်ခြင်းနဲ့အတွက်မြန်မာစစ်တပ်ကထိုးစစ်ကြီးတွေဆင်တယ်အဲ့ဒါဟာရခိုင်မှာဖြစ်တာနဲ့အလားတူပဲဒါကြောင့်နိုင်ငံကသိလာတယ်ဒီတင်းမှုကြီးတွေကျူးလွန်မှုတွေပေါ်မှာအရေးမယူဘူးဆိုရင်တော့ဥပဒေစိုးမိုးပြက်ပြီးတော့ညီညာမှုနဲ့ဘရော့မှန်ရမဟုတ်တော့ဘူးအဲ့တော့ဥပဒေစိုးမိုးပြက်ရင်စီဝိုင်းတိုးတက်မှုကမဖြစ်နိုင်ညီညာမှုကလည်းမဖြစ်နိုင်အဲ့တော့ဥပဒေစိုးမိုးရေးဒီဆောက်ရေးဟာဒီနိုင်ငံပြဿနာလာမကဘဲနဲ့တကဘာလုံးပြဿနာဖြစ်လာတယ်အဲကြောင့်လည်းနိုင်ငံကုမ္ပဏီတွေကထဲဝင်စီဝိုင်းလုပ်ချင်တယ်ဒါပေမဲ့ဥပဒေစိုးမိုးရေးပြက်နေတယ်ညီမရှစ်တက်ကထင်တယ်လို့ခြေတယ်လုတ်ကန်နေတာတားလို့ရှိလို့ကိုမရဘူးအဲ့တော့ကြိုက်တဲ့အချိန်မှာတတ်မယ်ကြိုက်တဲ့အချိန်မှာစာချုပ်တွေချိုးပေါက်မယ်ကြက်တယ်လို့လုပ်မယ်ဒီပြဿနာဖြစ်လာတော့နိုင်ငံကုမ္ပဏီဝင်မဲ့ဟာလည်းမဝင်ရတော့ဖြစ်သွားတယ်။အဲတော့ဥပဒေစိုးမိုးကြီးကိုဘယ်လိုပြန်လဲတိောက်မလဲဆိုရင်ဒီဆယ်စုနှစ်နဲ့ချီပြီးတော့ဥပဒေစိုးမိုးကြီးပြက်အောင်ပြည်မှုကြီးတောက်လျှောက်ကျူးလွန်နေကြတဲ့မြန်မာစစ်တပ်ခေါင်းဆောင်နဲ့တာဝန်ရှိသူများပေါ်ကပြည်တွင်းတရားစီရင်ရေးဆင်ရည်လို့မရတော့ဖြစ်တယ်။အဲ့ခါကျတော့နိုင်ငံတကာအဆင့်တရားစီရင်ရေးတွေကနေပြီးတော့တရားစီရင်ပါဝင်ပပေါင်းစုံကရယူနိုင်အောင်ပြည်တွင်းဆောင်တဲ့အခြေခံကနေပြီးတော့ဒီကံကွန်ဂရက်စ်တို့ကပထမဆုံးခြေလှမ်းလှမ်းလိုက်တာပဲလို့ကျွန်တော်နားလည်ပါတယ်
။ဟုတ်ကဲ့အဲ့တော့ခုနကပြောလို့မြန်မာနိုင်ငံနဲ့ပတ်သက်လို့သူပြမြန်မာစစ်တပ်အရာရှိတွေကို ICC မှာတရားစွဲဖို့ကိစ္စတွေကလည်းအခုလက်တော်တော်ဖြစ်နေတဲ့ခါကျတော့နိုင်ငံတကာဥပဒေကြောင်းအရတက်ရောက်မှုတွေကဘယ်လောက်ထိဖြစ်လာနိုင်မှာလဲခင်ဗျာဒီဆုံးဖြတ်ချက်က
ဒီလိုက ICC ကသွားတာတိုင်းဟိုတကြောင်းပေါ့လေဒီ ICC ကတရားစွဲအရာရှိကိုယ်တိုင်ကနေပြီးတော့မှပြဏာမစစ်ဆေးမှုတွေစလုပ်နေပြီကနမစီုံပြီးလို့ရှိရင်ကျွန်တော်တို့တရားဝင်စစ်ဆေးမှုသွားတော့မယ်။ဖိုင်ချေပါကဒီပြလိုက်ပြီဆိုရင်တရားဝင်စစ်ဆေးမှုသွားပြီဆိုရင်တော့ဖြစ်ရင်တစ်ဖက်ကဒီသူတို့ အခုနိုင်ငံကထောက်ပြနေတဲ့စစ်ကောင်းဆောင်တွေပေါ်မှာဖန်ဝရန်ထုတ်တာရှိသွားနိုင်တယ်။နိုင်ငံပြုဆိုင်တရားရုံးရောမဥပဒေကိုတည်ဆောက်နိုင်ငံတွေကလိုက်နာကျင့်သုံးမှုလိုအပ်လာတယ်။ဒါလမ်းကြောင်းတစ်ကြောင်းဖြစ်တယ်။နောက်လမ်းကြောင်းတစ်ကြောင်းကတော့ကျွန်တော်တို့ဒီပြီးခဲ့တဲ့စက်တင်ဘာလထဲမှာထုတ်ပြန်ခဲ့တဲ့ဩဂုတ24ရက်နေ့ရက်စွဲနဲ့တိကျထွက်သွားတယ်။ကုလသမဂ္ဂအချက်လက်ချဖွေးမစ်ရှင်ရဲ့အစီရင်ခံစာပေ103အင်မှာပါဝါတယ်။အဲ့ဒါပါလဲဆိုတော့နိုင်ငံတကာမှာရှိတဲ့တရားစီရင်စနစ်တွေကနေပြီးတော့တရားရုံးတွေကနေပြီးတော့လည်းပဲဒီကိစ္စကိုရည်ယူဆောင်ဖို့ဖြစ်တယ်။အဲ့ဒါကိုကျွန်တော်ဘာလို့ခေါ်လဲဆိုတော့ universal jurisdiction လို့ခေါ်တယ်။တစ်လောကလုံးဆိုင်ရာစီမံခန္ဓာလို့ခေါ်တယ်။အဲ့တော့အချို့တိုင်းပြည်တွေကမြို့သားတရားစီရင်ရေး national court ဖြစ်တော်ညာလည်းပဲဟိုဘောပြည်မှုရည်ကျူးလုံးတဲ့သူတွေဟာအဲ့တိုင်းပြည်မှာရောက်သွားမယ်။အဲသုံးလို့ရိုက်တိုင်းပြည်ကလက်ခံရည်ယူဆောင်ရမယ်ဆိုတဲ့အခါမှာအဲ့လိုစီရင်ပိုင်းကို universal jurisdiction လို့ခေါ်တယ်။အဲ့ဒါမျိုးဟိုကျင့်သုံးမှလို့လည်းပဲကုလသမဂ္ဂအချက်လက်ချဝေးမစ်ရှင်ကထောက်ပြထားတာရှိတယ်။အဲ့လိုရှိတဲ့အတွက်အချို့နိုင်ငံတွေမှာလည်းပဲအပြစ်မှုကျူးလွန်တဲ့ပုဂ္ဂိုလ်တွေဒါမှမဟုတ်ရှင်အဲ့ပြစ်မှုကျူးလွန်ဒေသတွေမှာရှိတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေပေါ့။အဲ့ကုမ္ပဏီကြီးတွေဟာလည်းပဲဒီနည်းနည်းနဲ့ဒီပြစ်မှုကျူးလွန်သူများနဲ့ဆက်ဆက်ပတ်သက်တယ်လို့ယူဆနိုင်ကြထောက်ထားပြီးပေါ်လာမယ်ဆိုရင်အဲ့နိုင်ငံတွေမှာလည်းတရားစွဲရည်ရွယ်ဟာမျိုးတွေဖြစ်လာနိုင်ပါတယ
်။ဟုတ်ကဲ့တနင်္ဂနွေဒီဇင်ဘာကြီးစီးပွားရေးရရိုက်ခတ်မှုတွေပါကြီးလာနေတယ်ပေါ့အဓိကရင်းနှီးမြှုပ်နှံမှုတွေပတ်သက်လို့ဟုတ်ကဲ့ကိုအောင်ထူးရဲ့လေးလိုက်ပေါ်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်နောက်တစ်ဦးဖိတ်ခေါ်ချင်ပါတယ်ကိုစင်ဝင်းအင်တာနျူးဆာပါဦးစင်ဝင်းခုနကတော့ဦးအောင်ထူးကတော့ဒီဥပဒေကြောင်းအရာဖြစ်လာနေတဲ့နောက်ဆက်တွဲအခြေအနေပေါ့ကျွန်တော်ကိုစင်ဝင်းကိုမိကျင်လာကတော့ဒီအောက်လွတ်တော်ကကြီးညာချက်ဟာပြည်တွင်းမှာဖြစ်စေနိုင်ငံတကာမှာဖြစ်စေနိုင်ငံရေးရတက်ရောက်မှုကဘယ်လောက်ထိရှိပါလဲခင်ဗျာ
ကျွန်တော်အမေရိကန်အောက်လွတ်တော်ကဒါဟိုဒုတိယပေါ့နော်ပထမပြီးခဲ့တဲ့လကကနေဒါအောက်လွတ်တော်ကလည်းဒါမျိုးကျင်ညာတယ်ကျွန်တော်ဆိုက်ဆိုပြီးတော့နော်အဲ့ဒီဟာကဘလောက်ပြည်တွင်းမှာတော့ဟိုရိုက်ခတ်မှုကတော့ပြည်တွင်းကတော့စောင့်ကြည့်ဒါဟိုဘလို့ဖြစ်မလဲဆိုတော့ဟိုစိတ်ဝင်စားဟိုဆက်စုတာပေါ့လေစောင့်ကြည့်နေတာမျိုးပေါ့နော်ဒါပြောရရင်တော့ဟိုမြန်မာပြည်တွင်းမှာကနိုင်ငံတကာအရေးဒီလိုမျိုးဟာနဲ့ပတ်သက်ပြီးတော့ဒီတော့ဒီနေ့ဆက်စားတော့မသိတာဘာဖြစ်လို့ဆိုတော့ဟိုတိုးတော်လည်းပဲဒီဟာကစိတ်ဝင်စားဖို့ကောင်းတယ်ဆိုတဲ့အချက်ကိုနားဟိုဟာဖြစ်တာပေါ့နိုင်ငံတကာတရင်းနေရာနေပြီးတော့ပြန်လာထောင်နေရတာပေါ့နော်နိုင်ငံတကာမှာတော့ဒီမွတ်စလင်တိုင်းဝမ်ရတော့ဒါဟိုအင်မတန်မှကြိုးစားကြတယ်ဒီရှားတွေကတော့ဒီဟာကဟိုတုတ်တက်မှုနော်ဟိုကြိုးဒုက္ခတဲ့စခန်းကြီးမှာသူတို့တရားနဲ့ပတ်သက်ပြီးတော့အာရဝန္ဒရှိတယ်သူတို့ကတော့တစ်ခုခုဆက်ဖြစ်လာလိမ့်မယ်တို့ဟိုမျှော်လင့်နေကြတယ်အဲသူတို့အတွက်ကိုဟိုအတန်ထွက်လာပြီးအရေးယူဆောင်ရမှုတွေဖြစ်လာလိမ့်မယ်လို့တော့သူတို့ကတော့မြင်ကြတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်တခုမေးချင်တာကအခုဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေရဲ့တုံ့ပြန်ချက်ကိုဘယ်လိုမြင်ရလဲခင်ဗျာ
မြန်မာနိုင်ငံရဲ့အဖွဲ့အစည်းတွေအများစုကတော့ဟိုဟိုတတ်နိုင်တဲ့လောက်ဒီဟာကိုကိုကဟိုသွားပြီးတော့မပြောရေးဆိုတဲ့ဟာပေါ်မှာဒီပေါ်မှာသူတို့ဟိုနှစ်ပိုင်းရှိတယ်ဒါတစ်ပိုင်းကတော့ဒီဟိုပေါ့စစ်ဘုံချုပ်ဒီအေးကျူးလွန်တယ်ဆိုတဲ့အပိုင်းအေးယူလည်းအေးယူပေါ့လာတာမျိုးပေါ့နော်အဲတို့တော့လည်းပဲအဲဒီမိုကရေစီအတွင်ကူးပြောင်းမှုကိုထိသွားမှာတော့ဟောဆိုရင်ကြတယ်အကတော့ကျွန်တော်တာမန်ပြည်သူတွေအများကြီးမှလည်းဒီလိုမျိုးဖြစ်တယ်လို့မြင်ပါတယ်ဒါကြောင့်မို့တခါလေကြာရင်အဲဒီမီဒီယာတွေမှာဒါမျိုးတွေပေါ်ပြတဲ့အခါကျရင်အဲတာမန်ပြည်သူတွေကနေပြီးတော့တုံ့ပြန်တာအထူးမတော်ဆန်းစုကြည်နဲ့ပတ်သက်ရင်ကာကွယ်ပြီးပြောတာဒီအပေါ်မှာအဓိကများပါတယ်သူတို့အနေနဲ့ကတော့ဟိုဟိုလိုမုံဒီမှုဆိုတဲ့လူမျိုးကြီးမုံဒီမှုပါတယ်မုံဒီမှုဆိုတာလေဟုတ်တယ်တကယ်ဟုတ်ပဲဒါကိုဇိုင်းလိုက်မတ်တက်လောက်ပြီးတော့မုံဒီအမုံတရားတွေဖန်တီးနေတဲ့လူတွေရှိတယ်ဒါပေမဲ့ဒါကတက္ကနာအများစုကတော့ခုနကပြောဒီမိုကရေစီအတွင်ကူးပြောင်းမှုကျွန်တော်တို့မှာရအောင်ရခဲ့ဖြစ်တယ်ဒါကြီးကိုပြက်သွားမှာဆိုရင်လေအဲ့ဟာကိုဟိုကျွန်တော်တို့ကလည်းခွဲမြူတော့လို့ပါလေ
ဟုတ်ကဲ့ခင်ဗျအာလေတိုင်းပေါ်မှာခဏဒီပြောနေပြပါအောင်ခင်ဗျဥအောင်သူဦးစိန်ကျွန်တော်တို့တရရှင်တွေကလည်းများတော့ ਨੇ သူတို့အလှည့်ပေးကြပါလေရေစုံဦးခင်မောင်ဝင်းဦးခင်မောင်လွင်ဟုတ်ကဲ့တူတူဆွနီမြင်မြန်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဒီနေ့ဆိုင်ကိုသတ်မှတ်ခံရင်းကြီးကြောင့်ဒီမှာအစိုးရကနိုင်ငံရေးဥပဒေများကိုမရေစားမရအချင်းကိုဖောက်ရလိုက်ဖြစ်တယ်။နံပါတ်1ဖြစ်နေတဲ့ရော NDA အစိုးရနဲ့တက်လို့ဒီတက်လို့ဒီအစိုးရတက်မလို့မတောင်းချီရတဲ့သတ်မှတ်တယ်ခင်ဗျာ။နံပါတ်3နဲ့ရခိုင်ပြည်ရခဒီနိုင်ငံရေးပါတီများကြီးပါတီများကြီးအဲဒီကစားကွက်တစ်ခုဖြစ်ပြီး NDA အစိုးရကိုပိုးကြဆင်းအောင်ခဏရဖြစ်ပြီးတော့တက်မလို့ရအနာချင်းလမ်းကြောင်းပေါ်ကျရအောင်ပြုတ်ဖို့ဖြစ်ပြီးဒါပါလိချက်နဲ့တော့ တခိုင်တဲ့နာကြောင့်ဒီလိုစီစဉ်ကြောင်းရည်ကိုလက်လက်ကရှိသည်တိုင်းပြည်စီဝါရေးအနုရက္ခအောင်ဖန်တီးရည်ဖြစ်သည်2020တွင်မတိမရအောင်ဖန်တီးရည်ရရှုပ်ထွေးသောနိုင်ငံရေးဖြစ်အောင်ဖန်တီးရည်ဖြစ်သည်ဒီနောက်ဆက်တဲ့အခြေအနေများအရောအမေရိကန်သမ္မတရဲ့အမေရိကန်သမ္မတနဲ့အမေရိကန်ဆွေးနွေးပွဲမှာမူတည်ရတဲ့အင်းကြီးကောင်စီခရီးတက်မလို့ရတယ်ကိုယ်စီဘော်တွေလည်းဒီစာရည်စီးရည်အရေးကြီးတယ်လို့ပြောကြည့်ရပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုအစ္စလမ်နောက်တယောက်ဦးပါကိုအစ္စလမ်ပြီးတို့ဆွေးနွေးမြေမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်မြန်မာနိုင်ငံမှာစီရင်စီအက်ဆေရာကစစ်စီစင်းစီကျွန်တော်ရခိုင်ကျွန်တော်မာပင်ကျွန်တော်ဝင်းရလူမျိုးကိုပါကျွန်တော်ဆိုင်လို့ပါပေါ်နေတင်ချက်ပါတယ်ခင်ဗျာမတော်စလီကျွန်ရစာပြီးတော့ကျွန်တော်ရခိုင်ဒေသမှာစီကျွန်တော်စစ်စစ်ခံရတာများပါတယ်အခုမကောင်းဆက်သောစက္ကူမှာပြင်ကျွန်တော်အစလအရှင်လဲစက်တဲ့ဆင်ရတာပေါ့မကောင်းစက္ကူမှာပြင်ကျွန်တော်ကမောင်တော့ဒီကောင်ရာစီကောင်ဒီကောင်မှာပြင်လိုပါမကောင်းတော့ကျွန်တော်စက်တဲ့ဆင်ရတယ်နောက်ရွာပေါင်း300တော့မြေရှိချက်စီဆင်ရတယ်အမျိုးသမီးစီပေါင်းနေစီအတမတ်ပြင်ဆင်ရတယ်ပြင်မှာအကောင်ရှိရကြောင်မှာကိုယ်ဝင်ဖြစ်လာခဲ့တယ်ကောင်ရှိရကြောင်မှာကိုယ်ဝင်ဖြစ်လာပြီးတော့လေးရပေါင်းဆိုရအခုဒီမှာဒုက္ခရဲ့စက္ကူမှာကလေးရခဲ့ပါလိမ့်အစအမျိုးသမီးတွေကကွန်ဆက်ဆက်လိုက်တဲ့ခရီးရေးဟုတ်ကဲ့ဟိုကဘုံတက်တာပိုင်းနဲ့စီသူကကွန်ဆက်ဆက်လိုက်တယ်အဲ့တော့အဲ့ဒီအစကနိုင်ငံတကာအဖြစ်ကြီးကကျွန်တော်ဘီလာတဲ့ဒီမှာဒုက္ခတွေဆက်ဆံလိုက်တယ်ဒီစစ်ဆင်တော့လူရဲ့မိသားစုတွေနဲ့နောက်အတမတ်ခရီးခံရတဲ့အမျိုးသမီးတွေနဲ့သူကကုတိုင်းစီကစစ်ဆုံးစစ်ဆုံးနေရတယ်ဒီအချာလာကိုပြည်သူပြီးတော့အခုအမေရိကန်အောက်လက်တကကျွန်တော်ဆိုင်စီဒေါ်လူမျိုးစုံဖြစ်တဲ့စီဒေါ်ဒီကအတေကြည့်တာကိုကျွန်တော်ဘုံကဒီလိုငါလဲလဲလဲလဲဖြစ်ကြပါလ
ေဟုတ်ကဲ့ခင်ဗျာကိုအစ္စိုင်ကျေးဇူးပါကျွန်တော်တို့နောက်ထပ်သတင်းရှင်တွေရှိတယ်ကျွန်တော်အဲ့နောက်ထပ်သတင်းရှင်တွေကိုအလှည့်မဲ့ပေးခင်ပါကုလကအခုကုတ်ခမောင်းလင်းပြောထားတဲ့ကိစ္စကိုကိုစင်ဝင်းပြောထားတဲ့ကိစ္စနဲ့ပတ်သက်လို့ဥအောင်ထူးရဲ့တုံ့ပြန်ချက်ကိုကျွန်တော်သိချင်ပါတယ်အဓိကစိုးရင်ချက်ကကုနာကပြောသလိုဒီလက်ရှိမြန်မာနိုင်ငံဒီမိုကရေစီပြောင်းလဲရေးကိုထိခိုက်နှံသလားမြန်မာနိုင်ငံအခြေသားအစုရတည်ရှိမှုကိုထိခိုက်သွားနိုင်ပါသလားဆိုတဲ့စိုးရင်ချက်ပါကုအောင်ထူးဘယ်လိုမြင်ပါလဲခင်ဗျာ
ဒီလိုပြအာဒီဒီမိုကရေစီပြောင်းလဲမှုဆိုတဲ့သုံးနှုန်းကတော့ကျွန်တော်တို့ဖြစ်စေခြင်းနဲ့ဆန္ဒပါအဲ့ဆန္ဒကကျွန်တော်မိတ်ဆွေဦးစိတ်ဝင်မှရှိသူလူတို့အများစုမှလည်းရှိတယ်ကျွန်တော်မှလည်းရှိတယ်သို့တော်လည်းပဲ2000ကျပ်ဖွဲ့စည်းပုံခြေခံဥပဒေအောက်မှာဒီမိုကရေစီပြောင်းလဲမှုကလုံးဝကိုမဖြစ်နိုင်ဘူးဒါကြောင့်လေဟို2000ကျပ်ဖွဲ့စည်းပုံခြေခံဥပဒေနိုင်ငံပါတီများကဏ္ဍမှာအတိလင်းပြဌာန်းထားရှိတယ်စည်းကမ်းရှိသောဒီမိုကရေစီလို့သုံးထားတယ်။ဒီမိုကရေစီကစည်းကမ်းနဲ့တော်လို့မရပါဘူး။ဒီကမ္ဘာလုံးမှာဒီမိုကရေစီကိုဥပဒေစိုးမိုးရေးနဲ့ညီကျင်သုံးရတာဖြစ်တယ်။ဆိုတော့ဥပဒေစိုးမိုးရေးအားကောင်းမှဒီမိုကရေစီရဲ့ကျင့်သနာဖြစ်တယ်။ဆိုတော့စည်းကမ်းဆိုတာကအရေးကြီးတဲ့မှန်နဲ့လူအဖွဲ့ကြီးတဲ့လူလိုအပ်တယ်။ဒါပေမဲ့စည်းကမ်းကတကြောင်းတကာတာတရားတော်ဘုံဆန်းဖြစ်တယ်။စည်းကမ်းကစည်းကမ်းထုတ်သူကစည်းကမ်းထက်မှရှိတယ်။ဥပဒေစိုးမိုးရေးဆိုတာကဥပဒေအောက်မှာအကုန်လုံးရှိတယ်အစိုးရရှိတယ်အာဏာပိုင်တွေရှိတယ်ဒီနှစ်ခုက concept ကအတွေးခေါ်ကရှင်နဲ့ရည်လိုခြားနာတယ်လက်တွေ့မှာလည်းခြားနာတယ်ဒါကြောင့်ပြည်မှုကျူးလွန်တဲ့သူကိုပြစ်ဒဏ်ပေးရမယ်ဆိုတဲ့အားကောင်းတဲ့စံထားချက်ကဥပဒေစိုးမိုးရေးမှာပဲရှိတယ်စီကမ်းမှာမရှိဘူးအဲ့တော့မြန်မာစစ်ကောင်းဆောင်တွေကဒီမိုကရေစီဆိုပြီးစီကမ်းနဲ့တွားကျင်တယ်စီကမ်းနဲ့လည်းတွားနေကြတယ်ဥပဒေစိုးမိုးရေးနဲ့အညီမတွားဘူးခဏဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာဒီလိုမှဘရုမပြမှုကျွလွန်တဲ့လူကိုပြစ်ပေးပါဆိုရဲအတန်ကကျေလောင်ထွက်မလာဘူးအဲ့တော့ဥပဒေစိုးမိုးရေးကအသက်မွေမှုငြိမ်းနေတယ်ဥပဒေစိုးမိုးရေးကရူပိုင်လောဖြစ်နေလက်ရှိဒီတဲ့ဥပဒေရှိတယ်အဲ့ဒါကိုလိုက်နာပါဆိုဥပဒေစိုးမိုးရေးဖြစ်နေမြင်နေရတယ်ဥပဒေစိုးမိုးရေးရဲ့အစမှာဟာမူရာဘီကစ်မှာပြမှုကျွလွန်တဲ့လူကိုအပြစ်တောင်ပေးခဲ့တာဖြစ်တယ်အဲ့တော့ပြမှုကျွလွန်သူကိုပြစ်ပေးရမယ်ဆိုရဲဥပဒေစိုးမိုးရေးကိုတကယ်လက်တွေ့ကျင့်သုံးမှသာလေနဲ့ဒီမိုကရေစီကကျင့်သားနိုင်တယ်ဥပဒေစိုးမိုးရေးကဒီပြောနေတာကဒီမိုစီကဘလို့မှမရှင်းသာနိုင်ဘူးဒီမိုစီအခုပြောဆိုတာနတော့ရောက်မှာမဖြစ်နိုင်ဘူ
းဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ကဒီဥက္ကမောင်လည်းပြောသွားတယ်နိုင်ငံပါတီကြီးအများကြီးကစားကွက်လို့ပြောတယ်ဆိုနိုင်ငံပါတီကြီးအများကြီးကစားကွက်ဆိုတာကတော့ဒါတစုံတရာအထီရောဟိုမှန်နိုင်တာပေါ့လေဆိုကျင်တော့ NLD တိတ်ခါကြအောင်ဆိုရဲသို့တော်လည်းပဲ NLD တိတ်ခါကြအောင်မြန်မာစစ်တပ်ကလုပ်တယ်ဆိုရင်လည်းပဲဒါကကစားကွက်မဟုတ်တော့ဘူးဒါကနိုင်ငံတကာအဆင့်ရှိတဲ့ crime ဖြစ်သွားပြီရဆုံးမှုကြီးဖြစ်သွားပြီဒါကလူခဏသိန်းကျော်လောက်ကဘဝနဲ့အသက်နဲ့ ခန္ဓာကိုယ်နဲ့ပြည်စည်းဥစားနဲ့ဖြည့်ခံရတဲ့နိုင်ငံတကာ crime ဖြစ်သွားပြီ။ဒါကိုကျွန်တော်တို့ကကစားကွက်လို့စဉ်းစားလို့မရတော့ဘူး။အဲ့လိုကစားကွက်လို့ပေါ်ပေါ်လေးစဉ်းစားနေကြတဲ့ကာလပတ်လုံးကဘရောမမြန်မာနိုင်ငံတည်ငြိမ်တဲ့ဒီမိုစီနိုင်ငံတူးတက်ဖွံ့ဖြိုးတဲ့နိုင်ငံဖြစ်မလာနိုင်ဘူး။အဲ့တော့ဥပဒေစုံရေးအခြေခံကကိုဒီလောက်ကြီးမားလွန်အားကြီးတဲ့ရက်ဆက်လွန်အားကြီးတဲ့ပြည်ဝင်ကြီးတွေကျူးလွန်တဲ့သူတွေကိုပြစ်ပေးပြီးတော့ဥပဒေစုံရေးတိဆောက်မှသာလျှင်ကျွန်တော်နိုင်ငံရေရှည်ငြိမ်းချမ်းတည်ငြိမ်တိုးတက်ဖို့ပြုနိုင်မှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကိုအောင်သူရဲ့ကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တွေလှည့်ပေးကြပါလေ။နောက်တစ်ဦးကတော့ကိုငင်းချမ်းလီလိုက်ပေါ်မှာရှိပါလေ။ကိုငင်းချမ်းတို့တို့ဆွေးနွေးမေးမြန်းလို့ရပါလေ
။ဟုတ်ကဲ့ခင်ဗျာ။အခုဟောဥစ္စာပေါ့နော်ကျွန်တော်ဆိုက်လို့သတ်မှတ်တာအမေရိကန်အောက်စုတော်ကပေါ့။ဒါပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အမေရိကန်ပြည်သူအတန်လို့ပြောလို့ရတာပေါ့နော်။ဒါသိချက်သိချက်ကဗမာတပ်မတော်ဆိုပြီးတော့ဒေါက်အောင်ဆန်းစုကြည်ကလည်းဖေဖေတီတောင်းထားတဲ့တပ်မတော်ပြောတယ်။ဗမာပြည်မှာတပ်မတော်ကအစ်တပ်ကပေါ့နော်။ Institution အင်အားအကောင်းဆုံးပါ။ဒီအထက်မှနိုင်ငံတကာကနေပြီးတော့တန်တရားရှိပါလေ။စစ်မဲ့စေးမဲ့ဆိုပြီးတော့သတ်မှတ်ထားတဲ့သူတွေရာဇဝတ်ကောင်းနေလို့တော့မှမသုံးသေးပါဘူး။တန်တရားရှိတဲ့သူတွေကိုဒီလိုမျိုး institution ကြီးတစ်ခုကဒီလူတွေကြောင့်နာမည်ပြတ်တာကိုဘာကြောင့်ထုတ်မပေးပဲနဲ့ genocide လုပ်တဲ့နိုင်ငံလို့ဗမာပြည်ကနာမည်တွင်းနေတာကိုဗမာပြည်ထဲမှာရှိနေတဲ့ NLD အပါအဝင်ရှိသမျှလူလူကဒီဟိုစစ်တပ်ကမကောင်းတဲ့သူတွေကိုဖယ်မထုတ်ပဲနဲ့ဘာဖြစ်လို့စစ်တပ်နဲ့ဗမာပြည်နဲ့တွဲပြီးတော့လူမျိုးကြီးဝါဒကိုအကောင်အထည်ဖောနေတာလဲပေါ့အဲ့တော့ကြောင့်မို့နာမည်ပြည့်ရတဲ့အတွက် genocide လို့သတ်မှတ်ခံထားတဲ့အတွက်ဗမာပြည်ဘလို့ဆုံးရှုံးနိုင်လဲဆိုတာဥစိတ်ဝင်းအနေနဲ့ဖြည့်ပေးရင်ပိုကောင်းပါလေ။ကိုအောင်သူကတော့ခုနကပြောသွားလို့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥစိတ်ဝင်းအလှည့်ပေးပါမယ်။ကျွန်တော်နောက်ထပ်သရော့ရှစ်တူလဲတလျှောက်တွန်းဖိတ်ရပါဖိတ်ချင်ပါလေခင်ဗျာတလျှောက်တည်းကိုတက်ခိုင်တူတူတို့ဆွနေမြောင်လို့ရပါလေ
။ခင်ဗျာကျွန်တော်ဒီ genocide ဆိုတတ်မှတ်ချက်နဲ့ပတ်သက်ပြီးတော့ခုနကကိုအောင်သူပြောသွားသူတိုင်းရင်းသားတွေမှာဖြစ်တဲ့ဗမာစစ်တပ်ရဲ့ထိုးစစ်နဲ့ဒီခိုင်မှာဖြစ်တဲ့ကိစ္စနဲ့တော့ခွဲမိသိချင်တယ်။တိုင်းရင်းသားတွေမှာဖြစ်တဲ့ကိစ္စကိုဗမာပြည်သူအများစုကလည်းဘယ်သူမှမထောက်ခံမှုစစ်တပ်ပေါ်မှာတောက်လျှောက်ကိုကန့်ကွက်လာတဲ့စစ်တပ်ကိုဆန့်ကျင်လာတဲ့ဖွဲ့စည်းပါဗမာပြည်သူဆိုဒီရခိုင်ကိစ္စမှာတော့တက်တက်တခြားစီဟိုဒီရဲစခန်းပေါင်း30ကျော်တိုက်ခိုက်ခံရတာတွေဒီစစ်ထနာချက်ခုတိုက်ခိုက်ခံရတာတွေနောက်ကြတော့ဟိုခါကိုကျော်သိန်းဒီရခိုင်ဒေသကိုတောက်ပြီးတသိန်းရွေးချင်မှာအာစာဖွဲ့စည်းဩဇာအဲ့ချိန်မှာဘလောက်ပြန့်နေလေဆိုသိဒါပေမဲ့သတင်းမီဒီယာအဲ့ဒါမဖော်ထုတ်ကြဘူးဟိုပြောတော့ဒါပေမဲ့ကိုကျော်သိန်းပြောတာဟာနိုင်ငံတော်ကိုပြန့်လာမပြန့်လာမသိဘူးအမေရိကန်အလို့တော့ရေးဒီယူရှိတာတော့မသိဘူးဗမာပြည်သူကြားထဲမှာတော့ဒါမှန်စရာဆိုတော့ကျွန်တော်သိတယ်။ဒါပေမဲ့အဲ့ဒါကိုကြတော့ဘယ်သူမှမထောက်ပြောက်ဘူး။ဒါအဲ့ဒီလူတွေပြန်လာပြီဆိုရင်ရောဒီပြဿနာအေးမလားမအေးဘူးမအေးသေးဘူးကျွန်တော်အမှားခံပြောရဲ
။ဟုတ်ကဲ့ပါ။
အဲ့ဒီငြိမ်းနေစီဘ
ယ်လိုမှတက္ကသိုလ်ကတော့တိုင်းမှာကျွန်တော်တက်ဆက်သေးကျွန်တော်ပြော
ဦးအောင်သူတို့ဘာလို့ထက်ဦးကုသိန်ဝင်တို့ထက်မြင်ရထက်ပြီးဘာလို့မဆွေးနေကြလဲကျွန်တော်မေးချင်တာ
။အဲ့မှာသတင်းနဲ့ပတ်သက်လို့ကျွန်တော်လည်းထက်ပြောချင်ပါသေးတယ်။ရခိုင်ဒေသမှာအာစာတိုက်ခိုက်မှုနဲ့ပတ်သက်လို့ဟိန္ဒူတွေတက်ခါနဲ့ပတ်သက်လို့အမြဲပြောကြပါတယ်။ဒါပေမဲ့သတင်းတွေမှာကျွန်တော်ဖော်ပြပြီးသားဖြစ်ပါတယ်။ဒါတွေကဖော်ပြ။ဒါပေမဲ့သတင်းဆိုတာမြုပ်နေတဲ့ကိစ္စတွေကိုဖော်ထုတ်တဲ့ခါကျတော့ဟိုမှာရိုဂျာရဲ့ကိစ္စနဲ့ပတ်သက်လို့အခုတည်းကြီးအစိုးရကလည်းတော်မခံဘူးဒါတစ်ဖက်ကကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့သတင်းရဖြစ်တဲ့သဘောကိုဖြစ်နေတာကိုပြောပြတာပါခုနကသတင်းတွေကိုထိန်ချန်ထားတာတော့မရှိပါဘူးခုနဟိန္ဒူတွေဖြစ်တဲ့ကိစ္စခုနတစ်ဖက်မှာခုနအာစာတိုက်ခိုက်မှုကိစ္စဒါတွေကတော့နိုင်ငံတကာကလည်းသိပါတယ်ခင်ဗျာကျွန်တော်ကိုစင်ဝင်းကိုလှည့်ပေးကြပါမယ်ခင်ဗျာကိုစင်ဝင်းခုနကကိုငင်းချမ်းမေးသွားတဲ့ကိစ္စနဲ့ပတ်သက်လို့ energy အစိုးရမှာကတော့တာဝန်မရှိဘူးလားလဲအဲ့ဒါလေးဖြည့်ပေးစေချင်ပါတယ
်ဒီလိုမျိုးပေါ့ကျွန်တော် site ဖြစ်လားမဖြစ်လားဟာလားဟိုကျွန်တော် site နဲ့ဆွဆွဲတဲ့ဟာတွေဒီရေးဆွဆွဲခံရတဲ့ဟာကိုတရားရုံးကျွန်တော်အမြင်ကတော့တရားစီရင်လို့လုပ်ကိုလုပ်တင်တယ်ဘယ်လိုဟာမျိုးမှာတော့အကောင်းဆုံးအနေထားဖြစ်မလဲဆိုတော့ကျွန်တော်တို့ပြည်တွင်းမှာကိုတရားစီရင်လို့လွတ်လပ်တဲ့တရားစီရင်မှုဆိုတဲ့ဟာဖြစ်တယ်ဒါပေမဲ့အဲပြောရလို့ရှိရင်အဲ့ဒါကဖြစ်ဖို့လမ်းမရှိနော်ဟိုကျွန်တော်မြင်နိုင်တဲ့အနာဂတ်ကြီးကိုဘာမှအရေးမရှိဘူးအဲအဲ့တော့အဲ့ဒီအနေထားမှာတိုင်းပြည်ရဲ့ဒီခုအတိုင်းဝိုင်းအနေထားဒါတစ်ဖက်မှာနိုင်ငံရေးရဲ့ဒီ hard power ကိုဟိုဟိုကိုင်ငါတာဟိုစစ်တပ်ရဲ့ကိုင်ငါတာ power sharing နဲ့ဒါတွေထောင်းတော့လူမျိုး society ပါဘူးတပတ် twist ဖြစ်နေတဲ့ဟာအကူကကြီးနေတယ်အဲ့တော့အစိုးရလုပ်တင်တာဆိုတော့လုပ်တင်တာပေါ့လုပ်ရင်ကောင်းတာပေါ့လို့ပဲပြောရမှာပဲဒါပေမဲ့ reality တကယ်ဟိုလက်တွေ့မှာတော့အဒီဟာကအလမ်းမရှိဘူးအဲ့တော့တခြားနိလန်းနေရာတော့ဗာလဲဆိုတော့ဟို Adopt Tribunal တို့เนาะဟိုတဟိတ်မှာလုပ်တဲ့ ICC တို့ဒါတောင်မှအများကြီးဟိုတာစီတွေအများကြီးရှိသေးတယ်ဗာပဲဖြစ်နိုင်ရှိသေးတယ်လမ်းကြောင်းကြီးလို့ပြောလို့ရှိရင် Tribunal တော့နေမှာပဲသူကလည်းသူဟိုအပြင်မှာနိုင်ငံတစ်ခုမှာအခုဖြစ်နိုင်ရှိနေရှိတဲ့နိုင်ငံလို့ပြောလို့ရှိရင် America ရှိမယ် Canada ရှိမယ် UK ရှိမယ် Australia ရှိမယ်အဲ့ထဲမှာမှာလမ်းကြောင်းတစ်ခုကအမေရိကန်နဲ့ကနေဒါကဟိုမဖြစ်နိုင်တဲ့ဟာမျိုးတွေပဲရှိတယ်။အဲ့ဒါကသူကဒီ try ဟိုဟာ try ရဆက်သွားနေမယ်။ အဲ့ဒီမှာမှာဘယ်သူတွေဘယ်သူများတော့မြောက်တယ်ဆိုတော့ဒီကိစ္စနောက်ပြီးတော့ပြီးခဲ့တဲ့ဘော့စနီးယားတို့ရဝန္ဒာတို့တဲ့ပို့ပြီးတော့ဟော suspect ဖြစ်တဲ့လူတွေပို့များပါလိမ့်မယ်စစ်ဘုတွေမကဘူးအရာမာဒီမှာရောဒီဘူးပေါ်တခြားတော့ငင်းနေရှိပါနားကြီးများပါတယ်အဲ့တော့အဲ့ဒါတွေပြောလို့ရှိရင်တစ်ဖက်မှာအခုရှိနေတဲ့ရဝန္ဒာမှာတော့ဟိုတရားရုံးချင်းပြီးလောက်တာပတ်သက်ကုန်ရောအကြီးဆိုပြီးတော့မထီရောက်ဘူးဆိုပြီးဝေဖန်တာနေထွက်နေတာကျွန်တော်တို့မှမိလို့ညာရှိနေကြရနော်
ဟုတ်ကဲ့ကျွန်တော်မှခုနကကိုနင်းနေမိတာပြန်ထောက်ချက်ပါတယ်ဒီလက်ရှိ NDI အစိုးရအနေနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့တော်နိုင်ငံတော်များနိုင်ငံတကာထောက်ပြတော့လုံးကြုံရေးဖွဲ့တွေမှာတာဝန်ရှိတယ်ပေါ့နော်ဒါပေမဲ့တချို့မြင်ကြတာက energy စုရကိုနိုင်ကဒါကိုအကာအကွယ်ပေးနေရဆိုတဲ့သဘောမြင်ကြပါတယ်အဲ့ဒီအချိန်ကြီးရောမြင်ရပါလားကိုစိန်ဝင်တုံးသက်ချက်တ
င်ကြပါ energy စုရရဲ့ဒေါ်အောင်စန်းစုကြည်ကိုတိုင်းလည်းသူကဝင်ခံနာပြီးသားပဲလေဟိုက UK ကနေအင်္ဂလန်ကဝင်ကြီးလာတဲ့ခါကျတော့ဒီကိစ္စကိုတခြားနီလန်းနဲ့ဒီတက်ပိုပေါင်းတဲ့နီလန်းနေနဲ့လုတ်ခဲ့နိုင်လားဆိုတဲ့ဟာမျိုးနော်အဲ့ဒါပြောထားတာပဲအဲ့တော့ရှင်းနေပါလေ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးလေးတူလေးမေးချင်ပါလေအခုမြန်မာဆွေရကဒီဖြစ်ရနေတဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မတီပေါ်ပြည်တွင်းမှာဖွဲ့စည်းပါလေနိုင်ငံတကာနှစ်ယောက်ပြည်တွင်းကနှစ်ယောက်ပေါ့ဒီဖွဲ့စည်းထားတဲ့ရလက်ကဒီဖွဲ့စည်းထားတဲ့အခြေအနေဒီကထွက်လာမဲ့ report အစီအစဉ်သာရှိပါလေမြန်မာသားသားရှိမလားနိုင်ငံတကာလက်ခံမဲ့အတိုင်းသာရှိလားဘယ်လိုမြင်ပါလဲခင်ဗျာ
ဒီမှာစုံစမ်းရေးကော်မရှင်အနေနဲ့တွားတွေ့တာကကိုပိုကိုလူပိုပြမေးတဲ့ဟာအနေထားပဲရှိနေသေးတယ်လေ။ဟိုတကယ်လွတ်လွတ်လပ်လပ်တောက်ဆိတ်မရှိဘဲနဲ့အစ်စ်ခံနိုင်တဲ့အနေထားမဟုတ်တာ။နှစ်ဖက်ပြောရရင်တော့နှစ်ဖက် community ကလုံး community နှစ်ခုစလုံးဒါမှမဟုတ်ရင်အဲ့ဒီဟိုအစိုးစစ်တပ်ဘက်ကလုံးလုံးရေးဘက်ဒီရောမေးနိုင်တဲ့အနေထားနောက်ပြီးတော့ဟိုဒုက္ခသည်တွေဘက်ဟိုကိုမေးနိုင်တဲ့ victim တွေဘက်ကိုမေးနိုင်တဲ့အနေထားမရှိတော့အဲ့ဒါတွေကတော့လေ့ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်ဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတယ်လူခွင့်ရှင်နေဦးအောင်ထူနောက်ဒင်းစားဆရာဦးစိန်ဝင်းနဲ့ကျွန်တော်တို့ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
သူမဆုမနဲ့သူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆုမြမုံကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအလိမ်ညာရီပြောပြီးတော့တရားဥပဒေစိုးမိုးမှုထိခိုက်အောင်လုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကပြောကြားဝေဖန်လိုက်ပါတယ်။သမ္မတရဲ့လောက်ရက်တွေပြောဆိုချက်တွေကနိုင်ငံအတွက်အရေးကြီးတယ်ဆိုတာကို Republican အမတ်တွေတစ်ချိန်ကနားလည်သဘောပေါက်ခဲ့ကြပြီမြဲဒီကနေ့မှာအဲ့ဒီလိုထောက်ပြမေးခွန်းထုတ်တဲ့အမတ်တွေဘယ်ရောက်နေကြပြီလဲလို့လည်းသူကမေးခွန်းထုတ်ပါတယ်။ Comey နဲ့သူ့ရဲ့ဒီအကြမ်းလိုက်စားမှုတွေကို Republican တွေအမတ်တွေဘက်ကနေထုတ်ဖော်ပြောတဲ့နယ်လို့အင်မြူရောပြန်ကြားရေးတာဝန်ခံ Sarah Sanders ကတော့ Twitter ပေါ်ကနေတုံ့ပြန်ခဲ့ပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်မှုဟာအရင်သိထားတာထက်အများကြီးပိုပြီးကြီးမားကျယ်ပြန့်တယ်လို့အဖွဲ့အစည်းတစ်ခုကလေ့လာပြုစုတဲ့အစီရင်ခံစာတွေကမိမောင်းထိုးပြပါရတယ်။ရုရှားကလိုလားတဲ့သမ္မတလောင်းအနိုင်ရအောင်အဓိကလူမှုကွန်ရက်အားလုံးကိုအသုံးချပြီးတော့အချက်အလက်အမှားတွေမဲဆန္ဒရှင်တွေစီကြအောင်လုပ်ခဲ့တဲ့ဆိုတဲ့အစီရင်ခံစာပါဆွဆွဲချက်တွေဟာအထည်အမြင့်မရှိဘူးလို့ရုရှားသမ္မတရုံပြောခွင့်ရကတုံ့ပြန်ပယ်ချခဲ့ပါရတယ်။ရိုဟင်ဂျာပြဿနာနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလုံလောက်တဲ့တိုးတက်ဆောင်ရွက်မှုတွေမလုပ်ရင်နောက်ထပ်အရေးယူတန်းခါမှုတွေလုပ်ဖို့လုံခြုံရေးကောင်စီကစဉ်းစားနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုမြန်မာဘက်ကအချိန်ဆွဲမထားပဲပြန်လည်လက်ခံဖို့နဲ့လူခွင့်ချိုးဖောက်တဲ့သူတွေကိုအရေးယူနိုင်ဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဆုံးဖြတ်နိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။အင်္ဂလန်ကကမ္ဘာကျော်ဘောလုံးအသင်းတစ်ခုဖြစ်တဲ့ Manchester United Club အသင်းကနီးပြဂျိုဇေ မော်ရီညိုကိုရာထူးကနေပြီးတော့ဖယ်ချလိုက်ပါတယ်။ယာယီနီးပြမခန့်ခင်အထိမန်ယူလက်ထောက်နီးပြမိုက်ကယ်ဂဲရစ်ကအသင်းကိုကင်တွယ်သွားမှာဖြစ်ပါရဲ့ရှင်
။တင်အချင်းချက်ကိုမဆုမြမွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ Fuel American အသံရဲ့မနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ40 kHz 9440၊လိုင်းဒိုမီတာ53 kHz 9805နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ Fuel Echo RP နာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.